Welcome to the Voice of America in Burmese.
Mingalama nekhim ase Washington Bureau of VOA American Tangami 2020 April 4 ye Shinin ni manekhin a season dwe go Myanmar San Lo Chin manek 6 nai ga ni 9 nai thi line no meter 24 40 ne 51 line line meter 190 ro ga ni thout lwin pe daw ma ba ကျမခင်မျိုးသက်ပါဒီမနေ့ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယရောဂါဘေးဆိုးကြီးဟာရောဂါကူးစက်မှုတိုးလာတာနဲ့တည်ဆုံးသူဥယျာဉ်တိုးလာတာလို့ပြဿနာတွေလည်းမကတော့ဘဲတခြားပြဿနာမျိုးစုံဖြစ်ပွားရအခင်းကျင်းတစ်ခုဖြစ်လာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ချာနေမှာပြောကြားလိုက်ပါတယ်။ဒီရောဂါဆိုးကကမ္ဘာတလွားလူမှုရေရောစီးပွားရေးကိုပါရိုက်ခတ်လာနေတယ်လို့ဂျနဗာမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ WHO ရဲ့စီးရင်စရာအရာအခုဆိုရင်ကမ္ဘာတလွားဒီရောဂါအကူးဆက်ခံရသူကတသန်းကျော်လာနေပြီဖြစ်ပြီးသေဆုံးရသူက5000ကျော်နေပြီလို့ Tedros ကပြောပါတယ်ဒါအပြင် COVID-19 ရှိမရှိစစ်ဆေးမှုများများလုပ်တဲ့နိုင်ငံနဲ့မလုပ်တဲ့နိုင်ငံတွေကြားရောဂါကူးဆက်သူဥယျာဉ်ကွာခြားတာကိုသိလာရတဲ့အတွက်ဒီရောဂါရှိမရှိစမ်းသပ်စစ်ဆေးမှုတွေတိတိတသားတိုးပြီးလှုပ်ဆောင်ကြဖို့လေ WHO ကတိုက်တွန်းပါတယ်ဒီရောဂါစတင်ဖြစ်ပွားရာတရုတ်နိုင်ငံဝူဟန်မြို့မှာတော့ဒီရောဂါတကြော့ပြန်ပြီးဖြစ်လာနိုင်တဲ့အန္တရာယ်အတွက်ဒေသခေါင်းဆောင်တွေကသတိပေးနေကြပါတယ် American ပြည်ထောင်စုမှာတော့တကမ္ဘာလုံးရောဂါဖြစ်ပွားနေမှုရဲ့၄ပုံတစ်ပုံဖြစ်နေပြီးလူပေါင်း2,000ခွဲကျော်အကူးဆက်ခံနေရတာပါတောက်ကြံနေအထိဆုံးသေဆုံးသူက6,600ကျော်နေပါပြီကိုရိုနာဗိုင်းရပ်စ်ကပ်ရေးဆိုင်နေချင်းကျုံနေရတဲ့အရေးပေါ်အခြေအနေရ EU ဥရောပသမ္မတနိုင်ငံတွေစီပြင်ပနိုင်ငံတွေကနေတင်သွင်းတဲ့ဆေးပစ္စည်းကိရိယာတွေဆေးဘက်ဆိုင်ရာအကာအကွယ်သုံးပစ္စည်းတွေအတွက်တွင်းကုန်ခွန်ကောက်ယူမှုကိုယာယီဆိုင်ငံထားမှာဖြစ်ကြောင်းဥရောပကော်မရှင်ကတောက်ကြားနေမှာကြေညာပါတယ်ဆေးရုံတွေနဲ့ချမ်းမရည်လုံသားတွေရဲ့လိုအပ်ချက်တွေကိုတည်ထားတဲ့အတွက်ဒီဆေးပစ္စည်းဈေးကြောင့်သူတို့ဝင်မပြိစေပဲအဆင်ပြေအောင်လုပ်ပေးတာလို့လဲဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗွန်ဒါလန်ယန်ကဗီဒီယိုကြေညာချက်ထုတ်ပြန်ခဲ့တာပါဥပမာတရုတ်ပြည်ကတင်သွင်းတဲ့အကာအကွယ်ဝတ်စုံတွေနှကောင်းစည်းတွေအတွက်ဆိုအခုလိုဆိုင်းငံ့လိုက်တဲ့အတွက်ဈေးတွေဟာ၃ပုံ၃ပုံလောက်ရော့ကျသွားနေတာဖြစ်ပါတယ်ဗြိတိန်နိုင်ငံမှာတော့လာမယ့်ရက်တွေအတွင်းရာသီဥတုတာတာရာရာရှိလာမှာဖြစ်ပေမဲ့ကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြိုတင်ကာကွယ်တဲ့အနေနဲ့အိမ်မှာပဲနေကြဖို့အိမ်ပြန်ထွက်ဖို့မကြိုးစားကြဖို့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပြည်သူတွေကိုတိုက်တွန်းလိုက်ပါတယ်ဘဲမှမထွက်ပဲအိမ်မှာနေနေရတာကြောင့်မနေချင်ပဲဖြစ်လာတဲ့ပြည်သူတွေဟာမကြခင်ရက်တွေအတွင်းနှွေးထွေးတာရတဲ့ရာသီဥတုရှိလာမယ်ဆိုတဲ့မိုးလေဝသခန့်မှန်းချက်တွေအရအိမ်ပြန်မထွက်ရဥပဒေကိုချိုးဖောက်ခြင်းစိတ်တွေပေါ်လာနိုင်တာမို့ပြည်သူတွေကိုဗီဒီယိုကနေတဆင့်ဝန်ကြီးချုပ်ကသတိပေးစကားပြောကြခဲ့တာပါဗြိတိန်နိုင်ငံမှာလိုအပ်တဲ့စားစရာနဲ့ဆေးပစ္စည်းဝယ်ဖို့ကလွန်းရင်အိမ်မှာပဲနေဖို့အစိုးရကညွှန်ကြားထားပါတယ်ဒီနေ့ကိုတချိန်ကိုလက်လှုပ်ရှားဖို့အတွက်တော့ထွက်ခွင့်ပေးထားတာပါဒီလိုစီကန်းနေထုတ်ပြန်ရတာဟာအသက်အန္တရာယ်ကြီးတာကြောင့်ဖြစ်ပြီးကျန်းမာရေးဌာနတာဝန်ပိုမကြီးစေဖို့ဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ဝန်ကြီးချုပ်ဂျွန်ဆန်ဟာကိုရိုနာဗိုင်းရပ်စ်ရောဂါအကူးဆက်ခံနေရတာဖြစ်ပြီးအခုထိတီးခြားခွဲပြီးနေထိုင်နေရတာပါသူ့မှာအပြားနည်းနည်းရှိတယ်လို့လည်းသူကပြောပါတယ်ကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေကိုကမ္ဘာတလွှားကလူသန်းပေါင်းများစွာလက်လန်းမြောင်တောင်အာဖရိကကုမ္ပဏီတစ်ခုက COVID-19 ကျန်းမာရေးသတိပေးချက်တွေကို WhatsApp bot ကနေတဆင့် mobile သတင်းအချက်အလက်တွေကိုဖြန့်ဝေပေးနေပါတယ်ဒီတောင်အာဖရိကကုမ္ပဏီဟာ COVID-19 ရောဂါစတင်ဖြစ်ပွားချိန်ကတည်းကဖွံ့ဖြိုးဆဲနိုင်ငံတွေမှာနေထိုင်သူတွေကျန်းမာရေးနဲ့လူနေမှုတိုးတက်အောင် digital နည်းတွေနဲ့အကူအညီပေးနေတဲ့အဖွဲ့ပါအခုလဲဒီရောဂါနဲ့ပတ်သက်တဲ့သတင်းမှားတွေကြောင့်ထိုင်းနိုင်ငံတုံ့နှုတ်မှုတွေစိုးရိမ်မှုတွေမဖြစ်အောင်အချက်အလက်မှန်တွေကိုအချိန်နဲ့တပြေးညီသိရဖို့ WhatsApp ကိုအခြေခံတဲ့ hotline အရေးပေါ် line တွေကိုဖွင့်ပေးထားပါတယ်။အဲ့ဒီမှာပထမ10ရက်အတွင်းမှာပဲ3ဆဲသူက3တန်းခွဲကျော်ရှိလာတာဖြစ်ပြီးကမ္ဘာတစ်လွှားမှာ3ဖို့အလားတူ line တွေကို WHO ကမ္ဘာကျန်းမာရေးအဖွဲ့အစည်းနဲ့ပါလက်တွဲပြီးလှုပ်ဆောင်နေတာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 98.5 နဲ့ တိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရဲမထွန်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ကမ္ဘာကာယောဂါ COVID-19 ကိုတိုက်ဖျက်ရေးမှာ American ပြည်တော်စုနဲ့တရုတ်နိုင်ငံတို့အကြားပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတဲ့ကြီးညာချက်တစ်စောင်ကို American ချေဆက် Asia Society အဖွဲ့ကဧပြီလ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်ဒီကြေညာချက်ကိုအမေရိကန်တရုတ်နိုင်ငံဆက်ဆံရေးကိစ္စကြွမ်းကျင်သူထင်ရှားတဲ့အမေရိကန်သုတေသီတွေနဲ့အမေရိကန်အစိုးရအစိုးရအရာရှိဟောင်းစုစုပေါင်းအယောက်90ကပူးတွဲလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါအမေရိကန်နိုင်ငံသားဝန်ကြီးဟောင်း Madeleine Albright နဲ့ Australia ဝန်ကြီးချုပ်ဟောင်း Kevin Rudd တို့ပါဝင်တယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟောင်း Derek Mitchell ကလည်းမြို့သား Democratic Institute ဥက္ကဋ္ဌအနေနဲ့ပါဝင်လက်မှတ်ရေးထိုးထားပါတယ်ကိုရိုနာဗိုင်းရပ်စ်အခက်အခဲကိုဖြေရှင်းဖို့မဟာမိတ်တွေမိတ်ဆွေတွေနဲ့တခြားတိုင်းပြည်တွေနဲ့အတူတစ်ကမ္ဘာလုံးတိုင်းတာအနေနဲ့ဂျိုးပန်အားထုတ်ချဖို့တိုက်တွန်းလိုတယ်လို့အမေရိကန်မျိုးသားလုံခြုံရေးကောင်စီအကြံပေးဟောင်းစတီဖန်ဟက်ဒလီကကြေညာချက်ထဲမှာရေးသားထားပါတယ်။အမေရိကန်တရုတ်တို့အကြားအကျိုးစီးပွားနဲ့အတွေ့အခေါ်တန်ဖိုးမတူညီတာတွေတိတိတသားရှိနေတာကိုကြေညာချက်ထဲအတိအမှတ်ပြုဖော်ပြထားပေမဲ့ကာယောဂါတိုက်ဖြတ်ရာမှာအဲ့ဒီတံမိုးတွေအကျိုးစီးပွားတွေကိုအလျှော်ပေးလိုက်လျောစီရမလို့ပဲတနိုင်ငံပူပေါင်းဆောင်ရွက်လို့ရကြောင်းနဲ့ဒုတိယကမ္ဘာစစ်အတွင်းတစ်ကမ္ဘာလုံးရေကြောက်ယောဂါကာကွယ်ဆေးထိုးနိုင်ရေးအတွက် American နဲ့ Soviet ပြည်ထောင်စုတို့အကြားပူပေါင်းဆောင်ရွက်နိုင်ခဲ့ကြောင်းလည်းထောက်ပြထားပါတယ်။ရှစ်တောင်ရှားဒေသနဲ့ထိစပ်နေတဲ့တရုတ်နိုင်ငံရဲ့ရှေးလျားတဲ့နေဆက်တလျှောက်တရားမဝင်ရောက်မှုတွေကိုထိချုပ်ရေးနဲ့စောင့်ကြံရေးတရုတ်နိုင်ငံကတိုးမြှင့်လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံအတွင်းဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ခဲ့ပြီးဖြစ်ပေမဲ့ကမ္ဘာအနှံ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတသန်းကျော်ရှိနေတာကြောင့်အခုအခါပြည်ပကနေပြန်လည်ကူးစက်လာမယ့်အရေးတရုတ်နိုင်ငံအာရုံစိုက်ဆောင်ရွက်နေရပြီဖြစ်ပါတယ်။လေဆိပ်တွေကနေဝင်ရောက်လာသူတွေကိုတိကျခွဲထားစစ်ဆေးနိုင်ပေမဲ့လာအိုမြန်မာနဲ့ဗီယက်နမ်နိုင်ငံတွေကနေကုန်းလမ်းကဝင်ရောက်လာသူတွေကိုကင်တွယ်ဖို့ကခက်ခဲတာကြောင့်တရုတ်ဝန်ကြီးချုပ်လီကာရှင်ဦးဆောင်တဲ့ COVID-19 အထူးလုပ်ငန်းအဖွဲ့ကကုန်းလမ်းကနေဝင်ရောက်သူတွေကိုတည်တံ့ခွဲခြားစစ်ဆေးရေးလှုံ့ဆော်မှုနဲ့နေဆက်တလျှောက်တင်းကျပ်သွားဖို့စတာပရိနေကဆုံးဖြတ်ချက်ချခဲ့ပါတယ်။မြန်မာနိုင်ငံနဲ့ထိစပ်နေတဲ့ယူနန်ပြည်နယ်ကမုံလနယ်ထဲမှာမလ28ရက်နေ့ကစလို့တရုတ်ပြည်ကိုပြန်ဝင်လာတဲ့လူတွေတချိန်တိုးများလာတယ်လို့ဒေသခံတွေကပြောပါတယ်။လူတွေတည်ကြခွဲထားရမှာအသုံးပြုဖို့ဟိုတယ်46လုံးကိုအာဏာပိုင်တွေကချောဆွဲခဲ့ပြီးလူပေါင်း 3,500 ကျော်ကိုတည်ကြခွဲထားရပါတယ်။ဒေသခံတကူကသူတို့ဒေသကဝေးလံခေါင်ပြားရတာကြောင့်ပြည်တွင်းမှာယောဂပြန့်နှံ့တုန်းကမကြောက်ခဲ့ပေမဲ့အခုတော့ရှီတန်းနယ်ပြည်ဖြစ်လာလို့စိုးရင်ကြောက်လန့်နေရတယ်လို့ပြောပါရခင်ဗျာထိုင်းနိုင်ငံအတွင်းရွှေပြောင်းမြန်မာအလုသမား150ကျော်ကိုစစ်ရုံတွေမှာအလုကံရေရှည်တင်ပြဲဖို့ဆိုတဲ့အကြောင်းပြချက်နဲ့အပေါ်ငွေကြေးကောက်ခံခဲ့တဲ့ထိုင်းနိုင်ငံအထည်ချုပ်စစ်ရုံတကူကအဲ့ဒီအလုသမားတွေကိုရောကျင်းငွေပြန်ပေးခဲ့တယ်လို့အထည်တွေကိုရယူတဲ့ American ခြေစိုက် company နဲ့လူခွေစောင့်ကြည့်အဖွဲ့တွေကတောက်ကြနေကပြောပါတယ်။ California ခြေစိုက် Patagonia company တွေကိုချအားကစားအင်ဂျီတွေချုပ်လုပ်ပေးနေတဲ့ Thai company Shieko Thailand ကစက်ရုံအလုပ်သမားတွေကိုခေါင်းပုံဖြတ်ငွေကြေးကောက်ခံခဲ့တာပါ။ဒီအတွက်မြန်မာအလုပ်သမား190လောက်ကို Shieko Thailand ကရောကျင်းငွေဒေါ်လာ3000ကျော်ပြန်ပေးခဲ့ပြီးဖြစ်ကြောင်း Finland နိုင်ငံခြေစိုက်ကမ္ဘာလုံးဆိုင်ရာအလုပ်သမားကြီးရဲ့စောင့်ကြည့်ရေးအဖွဲ့ Finwatch ကပြောပါတယ်။ရှေ့ပြောင်းလူသမားတွေက2018နဲ့2019ခုနှစ်အတွင်းစက်ရုံတွေမှာအလုပ်ကံရရှိရရှိဖို့အတွက်ဂျားပွဲစားတွေကိုတူးကို American Dollar 559 Dollar နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 18,500 အထိပေးခဲ့ရတယ်လို့ထိုင်းရှေ့ပြောင်းလူသမားအခွင့်အရေးဆိုင်ရာကွန်ရက်အဖွဲ့ကပြောပါတယ်။ Africa မြင်းဖျားနာယောဂ AHS ကြောင့်ထိုင်းနိုင်ငံမှာမြင်းကောင်ရီတရားကျော်သေဆုံးခဲ့တယ်လို့ထိုင်းဆိုရကပြောပါတယ်။အရင်ကဒီယောဂမျိုးထိုင်းနိုင်ငံမှာတခါမှမဖြစ်ဘူးလို့လည်းထိုင်းမွေးမြူရေးဖွံ့ဖြိုးတိုးတက်မှုဌာနညွှန်ကြားမှုဆိုရဝက်တန်ဒီတိုကဂျတာဘရီနီကပြောပါတယ်။ယောဂကူးစက်မှုကိုထိန်းချုပ်ဖို့အတွက်နာမကျန်းဖြစ်နေတဲ့မြင်းတွေကိုတိကျခွဲစောင့်ကြည့်နေရပါတယ်။ယောဂကူးစက်ဖြစ်ပေါ်တာကိုမလနောက်ပိုင်းမှာသတင်းရရှိခဲ့တာဖြစ်ပြီးဒီယောဂထိုင်းနိုင်ငံနဲ့ဘယ်လိုကူးစက်လာတယ်လဲဆိုတာကိုတော့စုံစမ်းစစ်ဆေးသွားမယ်လို့လည်းသူကပြောပါတယ်။ယောဂလက္ခဏာတွေအနေနဲ့ AHS ကူးစက်ခံရတဲ့မြင်းတွေမှာအဖျား 39°C ကျော်အထိရှိနိုင်ပြီးအသက်ရှူရတာခက်ခဲတာနဲ့မျက်လုံးကသွေးယူတာတွေဖြစ်နိုင်ပါတယ်။ဒီယောဂလူတွေကိုကူးစက်တာမရှိသေးသလိုအခုလက်ရှိဖြစ်ပေါ်နေတဲ့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်နွယ်မှုမရှိဘူးလို့ဆိုတာဝက်ကဆိုပါတယ်ခင်ဗျာ
စနေနေ့မနေ့နောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ
်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်အရှိန်မလျော့သေးတာကြောင့်နိုင်ငံခြားကပြန်လာသူတွေကိုနှစ်ပတ်ကြာတီးကြာခွဲနေစေတဲ့မြန်မာအစိုးရကလှုပ်ဆောင်နေတဲ့အစီအစဉ်ဟာ စိတ်ကျဉ်းနှံ့စရာကောင်းပေမဲ့လိုအပ်ချက်တချို့ရှိနေသေးတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကမှအမေရိကန်ပြည်ထောင်စုကနေရန်ကုန်လေစစ်ကိုပြန်ရောက်သွားသူတချို့က VOA ကိုပြောပါတယ်။မတ်လကိုမှနယူးယောက်နဲ့နယူးဂျာစီပြည်နယ်တွေကနေရန်ကုန်ကိုပြန်သွားပြီးအခုအခါအစိုးရကစီစဉ်ပေးထားတဲ့ပိုင်တက်ကသူဝင်းအတွင်းကကွာရန်တင်းစင်တာမှာနှစ်ပတ်ကြာနေနေရသူ2ဦးရဲ့အတွေ့အကြုံနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတာကိုပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုကထွက်ခွာကနေလေရင်ပေါ်မှာတက်ခင်ကျမ်းမာရေးထောက်ခံစာပြဖို့လိုတယ်လို့နယူးယောက်မြို့ကနေရန်ကုန်မြို့ကိုလေရင်စီးပြန်လာတဲ့ကိုအောင်ထက်ကပြောပါတယ်။၄၀ရောက်မှတာဝန်ရှိသူတွေနဲ့ကျမ်းမာရေးဆိုင်ရာဝန်ထမ်းတွေလာရောက်ကြိုဆိုစစ်ဆေးပြီးနှစ်ပတ်ကြာနေရမယ်။ပိုင်တက်ကသူဝင်းအတွင်းကကွာရန်တင်းစင်တာကိုခေါ်သွားကြောင်းသူကရှင်းပြပါတယ်။
ကျွန်တော်တို့လေစိတ်ကိုဆင်းပြီဆိုတာနဲ့တို့ကနံပါတ်1ကကိုပူချိန်တိုင်းပြီးတဲ့ခါကျတော့ဒီကျွန်တော်တို့လေရင်ပေါ်မှာပါတဲ့လူတွေအကုန်လုံးကိုတို့ကအဲ့အခန်းလေးတစ်ခန်းတည်းကိုထည့်ပြီးတော့ကျွန်တော်တို့ရဲ့ဒီလေရင်ပေါ်မှာဖြည့်ထားတဲ့ data server တွေကိုကောက်တယ်ပြီးတော့ကျွန်တော်တို့ရဲ့ passport တွေအကုန်လုံးတိမ့်တယ်တိမ့်ပြီးတော့မှတို့ကတုံးထုပြီးရခင်ဗျာပြီးတော့တို့ကျမ်းမာရေးဌာနကနေပြီးတော့လာပြီးတော့ရှင်းပြတယ်ခင်ဗျာဒီကျွန်တော်တို့တွေအကုန်လုံးတို့ကိုစောင့်ကြည့်ရနေတော့ဒီ14ရက်နေရမယ်နေတဲ့ခါကျတော့အစိုးရအစီအစဉ်ပေးထားတဲ့နေရာတွေမှာလည်းနေလို့ရတယ်ဒါမှမဟုတ်ဟိုတယ်မှာလည်းနေလို့ရတယ်ဆိုပြီးတော့သူတို့က option ပေးရခင်ဗျာပြီးတော့ဒီအခုသူတို့ပြောတဲ့အစိုးရသတ်မှတ်ထားတဲ့နေရာတွေကျွန်တော်တို့နေရအင်္ဂလိပ်နီးတဲ့အတွက်ကြောင့်ကျွန်တော်ကတော့ဒီနေရာကိုယူလိုက်တာပေါ့တချို့ကတော့ဟိုတယ်မှာသွားနေရခင်ဗျာဟိုတယ်ဆိုတာလည်းဒီသူတို့အဲ့အစိုးရနဲ့ချိတ်ထားတဲ့ဟိုတယ်တွေပေါ့သူတို့သတ်မှတ်ထားတဲ့ဟိုတယ်ကတော့ပေးရတယ်ခင်ဗျာ
အဲ့ဒီ line quarantine center မှာနေနေရသူနောက်တူကမပူးလေးပါအစိုးရကစီစဉ်ပေးထားတဲ့တိုက်ခန်းမှာသောဆောင်တွေကအစာပြည့်ပြည့်စုံဖြည့်ဆည်းပေးရတယ်လို့သူကဆိုပါတယ
်။quarantine ထားဖို့လိုအပ်တယ်ဆိုတဲ့အကြောင်းသူတို့အရင်ဆုံးရှင်းပြတယ်။ပြီးရင်သူတို့ကဘာတာဝန်တွေယူထားတယ်။ညီမတို့ကဘာစီးကဲတွေပြန်လိုက်နာပေးရမယ်ပေါ့။သူတို့အဲ့လိုမျိုးရှင်းပြတယ်။ရှင်းပြပြီးတော့သူတို့ကိုနေမဲ့အခန်းနေပေါ့နော်။စီစဉ်ပေးတယ်။ပြီးရင်ကိုနဲ့တွဲမဲ့လူနှစ်ယောက်နှစ်ယောက်တွဲစီပဲပေးစင်တယ်။တောက်လျှောက်ကမှ service တွေကတော့အဲ့လိုမျိုးအပြည့်ပဲပြီးတော့မေးရကဘယ်သူပေါ့နော်ဖုန်းစင်ကက်လိုမလိုမေးတယ်ဖုန်းစင်ကက်လိုတဲ့လူတွေကိုပေးတယ်ပြီးတော့ညီမတို့အခန်းထဲကိုရောက်တဲ့အချိန်မှာကျတော့အခန်းထဲမှာတယောက်ချင်းစီတိုင်းအတွက်ကိုလိုအပ်တဲ့ပစ္စည်းတွေအကုန်လုံးချထားပေးတယ်ဂဒင်းမှုရဆောင်းခြံောင်းခေါင်းအုံးခေါင်းစွပ်အယခင်ဒီပန်ကာပြီးရင်ဟိုရေချိုးခန်းသုံးပစ္စည်းပေါ့အကုန်လုံးအဝိရှော်ရဲ့စက်ပြားတွေကအစတယောက်တစ်ခုစီပဲတည်တံ့အကုန်လုံးပေးထားပါဘော
နိုင်ငံသားကနေပြန်ဝင်လာသူတွေအတွက်ရန်ကုန်မြို့မှာ quarantine center 23ခုလောက်ရှိတယ်ဆိုပေမဲ့ကျန်တဲ့နေရာတွေမှာနေရာချထားပေးသူတွေနဲ့ပြည့်နေတယ်လို့ပြောပါတယ် quarantine center မှာစေနာဝန်ထမ်းလိုအားပေးနေသူတွေအတွက်အသုံးဆောင်တချို့လိုအပ်နေတာကိုသတိထားမိတယ်လို့ကိုအောင်ထက်ကပြောပါတယ
်သူတို့ရဲ့အခက်အခဲတွေကတော့သူတို့တွေကအရန်ပြင်းပန်းနေခင်ဗျာပြီးတော့သူတို့မှာကဒီလက်အိတ်တွေအိမ်နှာခေါင်းစည်းတွေလည်းမလုံလောက်ဘူးလို့ကြားရတယ်ခင်ဗျာ
မြန်မာနိုင်ငံကိုဝင်လာတဲ့နိုင်ငံသားကပြန်လာသူတွေစီမှာCOVID-19 ရောဂါပိုးစတွေ့လာရတယ်ဆိုပြီးပြည်သူလူထုကြားဆွေးနွေးမှုတွေကိုလူမှုကွန်ရက်တွေမှာရေးသားပြောဆိုနေကြတာပါအခုလိုပြည်တော်ပြန်လာရတဲ့နယ်ပတ်သက်ပြီးကိုအောင်ထက်နဲ့မပူလေးတို့ကသူတို့အမြင်တွေကိုပြောပြပါတယ
်ကျွန်တော်တို့ကဗိုင်းရပ်စ်ပါလာတာလည်းမဟုတ်တဲ့အတွက်ကြောင့်ကျွန်တော်ပြန်လာခဲ့တယ်ပြီးတော့ဒီလိုရောက်တဲ့အခါမှာလည်းကျွန်တော်ကဗိုင်းရပ်စ်တည်တာလည်းမဟုတ်ဘူးကျွန်တော်ဒီလိုမျိုး14ရက်ဝင်ရတယ်ဆိုတာလည်းဗိုင်းရပ်ရှိလို့မဟုတ်ဘူးဒီလိုမျိုး14ရက်နေလိုက်ရတဲ့အတွက်ကြောင့်ကိုကိုကိုလည်းတန်တရာကင်းတယ်ကိုပတ်ဝန်းကျင်လည်းတန်တရာကင်းတယ်လို့ခင်ဗျားပါတယ
်။ဒါပေမဲ့ယောဂဘူကပြပနေပြီးတော့ပဲတည်လာရဲဆိုတာတော့မှန်တယ်။ဘယ်နိုင်ငံမှာပဲဖြစ်ဖြစ်ကတော့ပြပနေတည်လာတာပေါ့နော်။ဒါပေမဲ့သူတို့စိတ်ထဲမှာအဆွဲသွားတာကပြပကဝင်လာတဲ့လူတွေစီကနေပြီးတော့ဒီယောဂဘူကပါလာတဲ့အတွက်ကြောင့်မလို့ဒီလိုလူတွေကိုသူတို့စောင့်ကြည့်ရမယ်။ဒီလိုလူတွေကိုအလိုလျောက်ပေါ့နော်။မုန်းကြီးရဲ့စိတ်မျိုးဖြစ်သွားတယ်။အဲ့ဒါကိုမှန်ကန်တဲ့ညီလံပြန်ပြီးတော့အသိပညာပေးတာမျိုးမလုပ်နိုင်ဘူးပေါ့နော်။
line quarantine center မှာနှစ်ပတ်ကြာနေနေရသူတွေကိုစိတ်သက်ပန်းဆိုင်ရာအရာအားပေးဖို့ညဘက်ဒီမှာစိတ်ရကသူចောင်းသားတွေနဲ့ဖြိုးပြေစုံ jewel တို့အစိုးရတွေကလာရောက်ဖြော်ပြကြတယ်လို့ဆိုပါတယ်ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ corona virus ရောဂါပိုးဆိုးဆိုးဝါးဝါးမဖြစ်ခင်ကာလကမြန်မာနိုင်ငံကိုမိသားစုနဲ့အတူအလဲပြန်သွားခဲ့တဲ့ကိုထွေးကိုလိုမိသားစုဟာကမ္ဘာတဝန်း covid-19 ကူးစက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်လာခဲ့ပြီးတဲ့နောက်လေကြောင်းလိုင်းတွေပြေဆွဲမှုရပ်တန့်သွားခဲ့တာကြောင့်မြန်မာနိုင်ငံမှာပိတ်မိနေခဲ့တာပါအခုတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ရုံးရဲ့အကူအညီနဲ့ကိုထွေးကိုလိုမိသားစု၄ယောက်ဟာသူတို့နေထိုင်ရာဝါရှင်တန်ပြည်နယ်ဆီယက်တယ်မြို့ကိုတောက်ကြံနေကပြန်ရောက်လာကြပြီဖြစ်ပါတယ်အမေရိကန်ကိုပြန်ဖို့စ조사ရင်ကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုကိုထွေးကက VOA မြန်မာပိုင်းကိုအခုလိုစပြောပြပါဗျာ
ကျွန်တော်ဗမာပြည်ကိုရောက်တာကမတ်လ၂ရက်နေ့ကကျွန်တော်ဗမာပြည်ရောက်တာဟုတ်ပါရောက်ပြီးတော်နေပြီးတပတ်ကျော်လောက်မှလို့ခေါ်လဲလေကြောင်းလိုင်းဝယ်တာပေါ့23ရက်နေ့လောက်က မတ်လ23ရက်နေ့ကျွန်တော်ပြန်ရမယ့်ရက်ကတော့တကယ်တကယ်28မှာပြန်ရအောင်အဲ့ဒါနဲ့လက်မဝယ်တော့ပြုတ်ပြီးရလေချောင်းလိုက်ရလဲမနေ့ပြန်လို့ညလို့ပြန်ရမှာပြန်မယ့်ရက်ည7နာရီလောက်မှာအကြောင်းကြားလာတယ် cancellation ဆိုပြီးတော့အဲ့ဒါနဲ့အဆင်မပြေပြန်အောင်အဆင်မပြေတော့ကျွန်တော်28ရက်နေ့မှာဒီမြန်မာလေချောင်းလိုက်တဲ့ကိုရီးယားကိုလိုက်ပြီးကိုရီးယားနေတဆင်ဟိုကျွန်တော်တို့မျိုးကျွန်တော်တယောက်တည်းရတယောက်တည်းပြန်မှာပေါ့ဆိုပြီးတော့စီစဉ်လာစီစဉ်တော့လည်းအဆင်မပြေဘူးကွာမပြေတာနဲ့အဲ့နဲ့တန်ရုံကိုမထူးဘူးဆိုပြီးကျွန်တော်တန်ရုံကိုတော့တွေးမှာဆိုပြီးတော့ appointment လုပ်ပြီးကျွန်တော်တန်ရုံကိုတော့တွေးတယ်တွေးတော့ဒီလိုတို့ပဲနောက်မှာတော့ခလေးညောင်းနဲ့အခုပြန်ဖို့ကဘလုံးဝအဆင်မပြေဘူးကွာတို့ကျွန်တော်ပြောပြရတာပြောတော့အဲ့ဆိုတို့ကတော့လောဆယ်တော့တို့မှအစီအစဉ်မရှိသေးဘူးပေါ့ဘာဖြစ်ရင်တို့တောင်းကြပါမယ်ဆိုတော့အကြောင်းကျွန်တော် register လုပ်ဖို့ပြောတယ်
သူရဲ့တိုင်ဝါဆိုင်တို့တို့တို့နေပြရတာရှိရေကွာ။အော်အဲ့တော့အဲ့ဒါဘယ်နေ့လောက်ကြာတော
့သူတို့ဆက်သွက်လာလဲ။တကယ်လို့ပဲပေါ့24နာရီကျွန်တော်တော့တာက30တကယ်လား30လားတော့ကျွန်တော်မမှတ်မိနာ။30ရက်နေ့ဖြစ်လို့ကျွန်တော်ဆင်းလာ။ဘယ်လိုရှိသွားလဲ။သွားပြီးကျွန်တော်ပြန်ပြောတဲ့နေ့က30တည်းရက်ကျွန်တော်တော့တည်းရက်နေ့မှာလားအဲတည်းရက်နေ့ညကျွန်တော်ထွက်လာတာပေါ့
။အမေရိကန်တန်ယုံကိုသွားဆက်သွယ်တဲ့အချိန်မှာတော့သူတို့ကဘယ်လိုမေးခွန်းနေမေးတယ်လဲဆိုလို့ကျွန်တော်နိုင်ငံသားကုထွေးကကျွန်တော်နိုင်ငံသားတယောက်ပါလို့သွားပြောတဲ့အချိန်မှာသူတို့ကဘယ်လိုအထောက်အထားတွေပြခိုင်းတယ်လဲပတ်စပို့ပြခိုင်းတာလားဘာလဲဘယ်လိုမေးခွန်းနေမေးတယ်လဲဟုတ်မဟုတ်သိကြအောင်စစ်တာဘယ်လိုစစ်လဲ
ကျွန်တော်ပတ်စပို့ဒီတောင်းကြည့်တယ်ကျွန်တော်မိမကျွန်တော်ဘရင်းတော့ပုံရမှာဖြစ်တော့သူ့ကတော့ပတ်စပို့ကတော့သူ့နဲ့တော့ကျွန်တော်တို့နဲ့ပြောခွင့်ရှိပါဘူးလေနော်ဆိုတော့ကျွန်တော်တောင်ရင်သာကဒီအမေရိကန်နိုင်ငံသားတွေအနေနဲ့ပုံမှန်ကျွန်တော်တို့ဟိုဖာကူညီရောက်နေဆိုတဲ့ဟာကိုလို့တို့ကတက်လို့နေရပေါ့ဟိုအဲ့ပုံမှာကျွန်တော်တို့ပြင်ညင်နေဒီမှာတော့ခက်ခဲပေါင်းစုံဖြစ်ပြီးငါမေငွေတဲ့ဟိုဒီကောင်းလို့ရှိပေါ့ငွေတိုင်းကအဆင်မပြေဘူးတို့ပြင်တော့မင်းတို့ငွေတိုင်းနဲ့ပြုတ်ပြီးပြတ်ပြတ်ပါဆိုတော့ပြုတ်ပြီးတော့ဘို့ဆိုတာခက်ခက်ခဲဒီလိုဆင်းလာတယ်ပေါ့နော်ဆက်တဲ့ဒါလည်းဒီပြုတ်ကြီးကစတဲ့တတိယကအပေါ်မှာကျွန်တော်ပြန်မို့ကခြေတော်ချတော့ဖြစ်တယ်ပေါ့သူတို့ပြောပြရတယ်ပြောပြရတော့အဲ့ဒါဆိုကျွန်တော်မတော့အထူးစီစဉ်ရှိခဲ့တယ်လို့ရှိတော့ကျွန်တော်သူတို့ဆက်ပြန်ပါမှာဆိုပြီးကျွန်တော်ပြောတယ်
တခြားအမေရိကကိုပြန်တဲ့မြန်မာတွေရောပါတာတွေ့လားခင်ဗျာတခြားဗမာတွေဘယ်သူတွေပါသေးလဲ
ပါတယ်ပေါ့ Indian police ကအကူကြီးတယ်6000ပဲကျော်လောက်ရှိမှာပေါ့သူတို့ကကျွန်တော်နဲ့အတူတူဗမာပြန်လာတဲ့ကသူ quality quality တူတူပါတယ်ပေါ့
ကိုထွေးကဘယ်လေရင်အမေရိကမှာဘယ်လေစိတ်ကိုစိုက်တာလဲခင်ဗျကျွန်တ
ော် GFP ကိုစိုက်တာပေ
ါ့ဟုတ်နယူးယောက်ဟုတ်အဲ့တော့အရှေ့ပြားအနောက်ပြားဖြစ်တာပေါ့ကိုထွေးကသွားမယ်အိမ်နဲ့ဟုတ်ဟိုအမေရိကကိုဝင်တဲ့လေစိတ်နဲ့ကအရှေ့ပြားအနောက်ပြားဖြစ်တခြားစီဖြစ်နေပါဘောနော
်ဟုတ်ဟုတ်ကဲ့ပေါ့ဟုတ်လေဝင်တော့လူတော်မရှိကျွန်တော်တို့လေရင်လေလာတဲ့ပါလာတဲ့လေရင်တိုင်းလေရင်တိုင်းမှာတပီးလေခေါ်လူ50လောက်ပဲပါတယ်
တယ်နေမှာတော့50လောက်ပဲပေါ့။ပေါ့လန်းနေတယ်နယူးယောက်ကြီးလည်း50လောက်ပဲပေါ့။နယူးယောက်က JFK လေဆိပ်အမေရိကကိုစဝင်တဲ့အချိန်မှာသူတို့ကဘယ်လိုမျိုးကိုနေမေးသလဲ။အာရှပြန်လာတဲ့သူတယောက်ကိုသူတို့ဟိုပူချိန်တိုင်းတာတော့ဘာလို့ COVID ရှိမရှိစစ်ဆေးတာတော့ဘာလို့လောက်တာတွေရှိလား။ဘယ်လိုစစ်ဆေးလဲသူတို့က။
ကျွန်တော်တို့ဒီလေမှာသူတို့ဖောင်နေဖြစ်ရတယ်ပေါ့။ဒီ COVID-19 နဲ့ပတ်သက်လို့လေ။ကျွန်တော်ရဲ့ပုံနေမှာပြည်နိုင်ငံကနေအမနိုင်ငံနေအများကြီးပဲကိုဒါပေမဲ့ကျွန်တော်တို့ကမ္ဘာကြီးမပါဘူးတခုထူးဆန်းတာအမတီး China ရော Russia တော်တော်များများပါတယ်ကျွန်တော်တွေ့သလားပြီးတော့ Sweden တို့ဒီ Netherlands တို့ Spain တို့ Italy တို့အများတော်တော်များတယ်ဒါပေမဲ့ကမ္ဘာကြီးမပါဘူးကျွန်တော်ထည့်ထားတဲ့ list ထဲမှာအဲ့ဟိုဝင်ဘူးလားပေါ့ဆိုပြီးဖောင်ဖြစ်ရတယ်ကျွန်တော်တို့လူအယောက်စီဖြစ်ရတယ်သူတို့ကဟိုဘဝ we have a very important information ဆိုပြီးတော့သူတို့ကဒီလိပ်စာတော့ဖုန်းနံပါတ်တော့အဓိကသူတို့တောင်းတယ်လေဘောကသူရောက်30ကိုတတုတ်လွှတ်တယ်ပေါ့ဒါပေမဲ့မှာ6ပေးခွာပေါ့ရရမှာဆိုပြီးတော့သူတို့ပြောတယ်မိသားစုဆိုမိသားစုလိုက်ရခိုင်းတယ်ရခိုင်းပြီးတော့ဘလို့ခေါ်ကျွန်တော်တို့ဘေးကပြန်လာလဲမိတယ်ကျွန်တော်ပုံမှန်ဘေးကပြန်လာတာပါပြောတယ်ကျွန်တော်တို့ရောတော့ဘာမှမပြောပါနဲ့ဟိုဆိုင်ရတရွတ်စီပေးတယ်ကျွန်တော်တို့မိသားစု4ယောက်ဖြစ်တဲ့ဆိုတော့အဲ4ယောက်မှာပါရေးတာဆို14ရက်အိမ်ထဲမှာနေပါကိုကိုဒီနေ့ကိုကိုပူတိုင်းမှာနှစ်ချိန်ပေါ့တရားတသမာ4ကျော်လို့ရှိလို့ရှိတော့တဲ့ဟိုမြန်မာဆရာဝန်နဲ့ဆက်သွယ်ပြီးအမြန်ဆုံး online ဖြစ်ပါပါဆေးရုံသွားပါဆိုပြီးတော့သူတို့ညွှန်ကြားတယ်
ကျွန်တော်ဇောင်းလိုက်ဆက်သွယ်မြင်မြန်တင်ပြပေးခဲ့တာပါခင်ဗျာ
ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးအတွက်ပြည်တွင်းလိုအပ်ချက်တွေကိုဦးစားပေးလှုံ့ဆော်သွားမယ်လို့အမေရိကန်သမ္မတထရမ့်ကပြောလိုက်တဲ့တစ်ချိန်တည်းမှာပဲရောဂါကာကွယ်ရေးနဲ့ပတ်သက်ပြီးပြည်ပနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုလည်းဆိုင်းငံ့သွားမှာမဟုတ်ဘူးလို့ပြောလိုက်ပါတယ် အင်ဂျီရောကနေပက်စီဝီဒါကူဆော့ရာသတင်းပေးပို့ထားတာကိုပြောပြပေးကြပါတယ်အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုအဆိုးအဝါဆုံးခံနေရတဲ့နယူးယောက်မြို့က JFK နိုင်ငံတကာလေဆိပ်မှာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်လုံခြုံတန်ဖိုးရှိပြီးအရေးကြီးတဲ့လက်အိတ်တွေယောဂါကာကွယ်ရေးဝတ်စုံတွေနဲ့နှာခေါင်းစည်းမျက်နှာဖုံးတွေပါတဲ့ဂုံတက်တာတွေကိုလေမောကတွေချနေကြတာဖြစ်ပါတယ်။အမေရိကန်အနေနဲ့ပြည်တွင်းမှာအဲ့လိုဆေးဘက်ဆိုင်ရာအကာအကွယ်ပေးပစ္စည်းတွေကိုအရေးပေါ်လိုအပ်နေချိန်မှာပဲအမေရိကန်ကနေပြည်ပနိုင်ငံတွေကိုပေးနေတဲ့အလားတူအကူအညီတွေကိုလည်းရပ်တန့်သွားမှာမဟုတ်ဘူးလို့သမ္မတ Trump ကပြောလိုက်ပါတယ်။
Now whatever we have whatever we've committed to we commit but we also
ကိုနီပေးနေတာတွေကိုမရက်ပါဘူးကျွန်တော်တို့မှရှိတဲ့အထည်ပေးဖို့လှုပ်ထားတာတွေကိုပေးသွားမှာပါဒါပေမဲ့ကျွန်တော်တို့အတွက်လည်းအများကြီးလိုပါတယ်ဒါကြောင့်ဒီကိစ္စပြီးတဲ့အချိန်ထိအောင်ဆိုင်လှုပ်သွားမှာပါအဲ့တော့အများကြီးတော့ပို့သွားနိုင်မှာမဟုတ်ဘူးလို့သမ္မတ Trump ကပြောသွားတာဖြစ်ပါတယ်အမေရိကန်ကတောင်ကိုရီးယားပါဝင်တခြားနိုင်ငံတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်တဲ့ကြိယာတွေနဲ့တခြားဆေးဘက်ဆိုင်ရာလိုအပ်တဲ့ပစ္စည်းတွေထုတ်လုပ်ပြီးအကူအညီပေးဖို့တောင်းဆိုထားပါတယ်။အမေရိကန်ဟာကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအတွက်လိုအပ်တဲ့ပစ္စည်းတွေကိုတခြားနိုင်ငံတွေအတော်များများစီကနေဝယ်ယူတာဒါမှမဟုတ်အကူအညီပေးတာတွေကနေတစ်ဆင့်ရနေတာဖြစ်ပါတယ
်။ China sent us some stuff which was terrific.
ဒီနိုင်ငံကလည်းအကူအညီတချို့ပို့လိုက်ပြီးရုရှားကလည်းလေရင်ကြီးနဲ့ဆေးဘက်ဆိုင်ရာပစ္စည်းတွေကိုပို့လိုက်ပါတယ်။ဒါတွေကအရန်ကိုကောင်းပါတယ်လို့ဒေါ်နယ်ထရမ့်ကပြောသွားတာပါ။အမေရိကန်ကကျန်းမာရေးဝန်ထမ်းတွေဟာဆေးဘက်ဆိုင်ရာပစ္စည်းတွေကိုအသေးအံလိုအပ်နေတာပါ။အထူးသဖြင့်အသက်ရှူဇက်တွေနဲ့ယောဂါကာကွယ်ရေးအတွက်အသုံးဖို့လိုအပ်နေတဲ့အကာအကွယ်ပေးရေးပစ္စည်းတွေဖြစ်ပါတယ်။
Our institutions are looking to our supply chain.
ကျွန်တော်တို့ရဲ့ဂျမားယူဝန်ထမ်းတွေနဲ့အဖွဲ့အစည်းတွေဟာလိုအပ်နေတဲ့ဆေးဘက်ဆိုင်ရာအကူအညီပေးရေးပစ္စည်းတွေကိုစောင့်မျှော်နေကြပြီးလာမယ့်နှစ်လအတွင်းမှာရောက်လာမယ့်ယောဂါကာကွယ်ပစ္စည်းတွေလုံလောက်မှုရှိဖို့အတွက်ကြိုးပမ်းနေကြပါတယ်။ဒါနဲ့ပတ်သက်ပြီးမရေရာမတေချာမှုတွေရှိနေသလိုစိုးရိမ်မှုတွေလည်းရှိနေပါတယ်လို့ Vanderbilt Tech သို့ဆေးပညာဌာနက William Schaffner ကပြောသွားတာပါ။အခုလိုကမ္ဘာတစ်ပတ်ကာယောဂါကြားရောက်နေတဲ့အတွင်းအမေရိကန်အနေနဲ့ပြည်တွင်းလိုအပ်ချက်ကိုအာရုံစိုက်နေတဲ့အချိန်ထဲမှာပဲကမ္ဘာကြီးမှာအမေရိကန်ရဲ့ဥဆောင်မှုအခန်းကဏ္ဍကိုလည်းရှော့ချပစ်လိုက်လို့မရဘူးလို့တချို့အကဲခတ်တွေကသတိပေးလိုက်ပါတယ
် There's lots of things that we can be doing to help developing countries right now
အခုချိန်မှာဖွံ့ဖြိုးတဲ့နိုင်ငံတွေကိုအကူအညီပေးဖို့အတွက်ကျွန်တော်တို့လုပ်နိုင်တာတွေအများကြီးရှိပါတယ်အဲဒီနိုင်ငံတွေမှာလူတွေကို social distancing လို့ခေါ်တဲ့တယောက်နဲ့တယောက်ယောဂါမကူးဆက်အောင်ခက်ခွာခွာနေဖို့လက်ဆေးဖို့စတဲ့လူလူကိုအတီးပေးတဲ့လုပ်ငန်းတွေမှာယင်းဤမြုံနှံမှုတွေအနည်းငယ်လုပ်ပြီးအကူအညီပေးတာမျိုးလုပ်နိုင်ပါတယ်နောက်ပြီးအာဖရိကတိုက်ကကုမ္ပဏီတွေဆက်ယုံတွေကိုနှာခေါင်းစည်းမျက်နှာဖုံးတွေထုတ်လာအောင်အကူအညီပေးသွားဖို့တွေလုပ်နိုင်ပါတယ်လို့CSIS နိုင်ငံကမဟာဗျူဟာလေ့လာရေးဌာနက Daniel Ron ကပြောသွားတာပါ။အမေရိကန်ပြည်ထောင်စုဟာကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ပါဝင်နိုင်ငံကအဖွဲ့အစည်းတွေကိုလည်းအကူအညီတွေပေးနေတဲ့အပြင်ပြီးခဲ့တဲ့သတင်းဘက်ကတော့ Coronavirus ကယောဂါအန္တရာယ်ကိုရင်ဆိုင်နေရတဲ့နိုင်ငံပေါင်း60ကျော်မှာယောဂါကာကွယ်တိုက်ဖျက်ရေးအတွက်အရေးပေါ်အကူအညီအဖြစ်ကနဦးအနေနဲ့နောက်ထပ် American Dollar 254 သန်းပေးသွားဖို့အမေရိကန်နိုင်ငံကကတိပြုထားပါတယ်ခင်ဗျာ။ကျွန်တော်ရန်တိုင်းပါ
ကိုရိုနာဗိုင်းရပ်စ်ကယောဂါကို1918ခုနှစ်ကဖြစ်ပွားခဲ့တဲ့စပိန်တုတ်ကွေးယောဂါနဲ့နိုင်ရှင်ပြောဆိုနေကြပါတယ်ကိုရိုနာဗိုင်းရပ်စ်ကယောဂါမကြာရောခေတ်ကလေးမှာပဲနယူးယောက်မြို့ကတဲ့ City of New York ပြတိုင်းမှာစပိန်တုတ်ကွေးယောဂါအကြောင်းပြပွဲတစ်ခုလုပ်ခဲ့ပါသေးတယ်အန်နာနယ်ဆန်တရင်ပြပူတာရာကိုပြောပြပါမယ်ခင်ဗျာစပိန်တုတ်ကွေးယောဂါပြပွဲအတွက်ပြီးခဲ့တဲ့လပိုင်းကပြတိုင်းမှုဆာရာဟင်နရီတယောက်ပြစ်စင်ရရှိတာတွေပြင်ဆင်ခဲ့ရတာပါအခုတော့တပိုင်းဖျက်ကပြတိုင်းမှုဟင်ဒရီအတွက်ကုတေးဖြစ်လာခဲ့ရပါပြီ။လောလောဆယ်နယူးယောက်မြို့ကြီးကိုရိုနာဗိုင်းရပ်စ်ပိစုကြီးကိုအကြီးအကျယ်ရင်ဆိုင်နေရတာကြောင့်ပါ။ဟင်ဒရီကတော့အရင်ကပ်ပေးနဲ့အခု COVID-19 ကိုသတိတော်တော်ထားပြီးရှင်းပြောပါရယ်။
I think we look back to history to see how we've coped in the
past. တိကျတမျိုးတွေကိုဘယ်လိုရင်ဆိုင်ဖြေရှင်းသလဲ။တိကျစာယူနိုင်မလားဆိုပြီးကျွန်တော်တို့တမိုင်းကိုပြန်လည်လေ့ရှိပါတယ်။ယောဂတစ်ခုကရတဲ့တိကျစာကိုတခြားယောဂတစ်ခုမှာသုံးကြည့်တတ်ပါတယ်။ပြီးတော့အသုံးပြတဲ့တာကိုတွေ့ရပါတယ်လို့ဟင်ဒရီကပြောတာပါ။1918ခုနှစ်ကယောဂကြီးကြောင့်ကမ္ဘာတဝန်းလူသန်း30ကနေသန်း100လောက်ထိတည်ခဲ့တာပါ။အမေရိကန်နိုင်ငံတော်ကရောပထမကမ္ဘာစစ်ကြီးပြီးကနေ1918ခုနှစ်တွင်ရာသီမှာနယူးယောက်စစ်ကမ်းကိုစိုက်ကပ်လာတဲ့သမော်ဒဇင်းကတစ်စင်းရောက်လာတာပါစစ်ကားလည်းမပြီးသေးတာကြောင့်စစ်ကမ်းကိုစစ်ဖွဲ့ထားဖို့ဆုံးဖြတ်ခဲ့ကြပါတယ
် They had a big debate about whether to close the schools and
အဲ့ဒီတုန်းကတောင်းတွေပိတ်တယ်မပိတ်တယ်တော်တော်လေးအခြေအတည်ဆွေးနွေးခဲ့ကြတယ်ခုရပိုင်းနဲ့ကျမတို့ကလည်းဒီကိစ္စကိုဆွေးနွေးပြီးတောင်းတွေကိုပိတ်ခဲ့ရတာပါခေါင်းကတော့ចောင်းတွေမပိတ်ခဲ့ဘူး။ចောင်းသားတွေအတွက်ចောင်းတွေကပို့ပေးခဲ့တယ်လို့ယူဆခဲ့ကြတာလို့လည်းဟင်ဒရီကပြောပါရယ်။
အဲ့ဒီတုန်းကနယူးယောက်ပြဇာတ်ရုံတွေကိုလည်းဆက်လက်ဖွင့်ထားခဲ့ပါတယ်။နှစ်ပေါင်း100လောက်တုန်းကအင်တာနက်မရှိ၊ရေဒီယို TV မရှိခဲ့လို့ပြဇာတ်ရုံတွေကပဲဘေးကင်းအောင်နေဖို့ပညာပေးတာတွေနဲ့တခြားသတင်းတွေကိုပေးနိုင်ခဲ့တာပါ။အဲ့ဒီတုန်းကနယူးယောက်မှာတည်ဆုံတဲ့ဥယျာဉ်ကတခြားအမေရိကန်မြို့ကြီးတွေထွက်နေခဲ့တာကစိတ်ဝင်စားစရာပါ။ဒီအပြူယထာတွေပေါ်မှာကုဆတ်မဲ့အန်ဒီရဲ့ကိုတိလိုက်ချင်းချင်းပဲအာနာပိုင်တွေကယထာဘူတာတွေကိုပစ်ပစ်လိုက်တာကြောင့်လို့သူတေတီတွေကသုံးသပ်ပါတယ
် We're looking at the, particularly the rush hours in the morning and the evening and thinking about how to get those subways less crowded
so this သူတို့ပြည်လုံစင်းအလုပ်ပြန်ချိန်တွေမှာလူသိပ်မများအောင်ဘယ်လိုလုပ်ကြမလဲဆိုတာကြည့်ခဲ့ပါတယ်ဒီတော့မဖြစ်မနေလုပ်ရတာနဲ့ကိုယ်သိစိတ်နဲ့လုပ်ရတာတစ်ခုလုံးပါပါတယ်။စီးပွားရေးလုပ်ငန်းတွေနဲ့တိုင်ပင်ပြီးဘယ်သူဘယ်အချိန်ဖွင့်မလဲဆိုတာကိုစဉ်းစားခဲ့ကြရတာပါလို့ Henry ကပြောပါတယ်။ COVID-19 နဲ့မတူတာက Spain တုတ်ကွေးရောဂါကကျန်းမာမှုပြိုသူတွေကိုပို့ပြီးဖျားနာစေခဲ့တာပါ။အထူးသဖြင့်ဝန်ဆောင်မှုလုပ်ငန်းတွေမှာအလုပ်လုပ်နေတဲ့သူတွေကောနောက်တော့သူတို့တွေနှာခေါင်းဆီးတွေမတက်မနေရတဲ့အကြောင်းကို Henry ကပြောပြပါတယ်။
They authorized the police to give out tickets. Basically, they made...
Arabayniga, yeriigo dantak khayne. Nachi chansureka, leo bimichira duriigo dangwe songkhayne lo pioraba. Spain toge yoga pithiri miyalan lo, yiyo miyoga siyo ni manaywen thangge yawari. Phyana ja lo, lunga tan shire yiyo miyo ma lu tong tong atat di songge ya da lo, achi nila gwe ja ma di yoga gachji go jo loa nangge raba kamiya. Chano yeb to ma.
ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်ကမ္ဘာတစ်လွှားကကျောင်းတွေနဲ့ကလေးတင်းကျောင်းတွေပိတ်ထားရတာဟာဆိုရင်ကမ္ဘာတစ်လွှားကကျောင်းသားတွေရဲ့89%ရာဂိုင်နှုန်းအပေါ်တက်ရောက်မှုရှိတယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုဖြစ်နေတာကိုကလေးတွေသိကြပြီမဲ့လဲသူတို့ကိုဘယ်လိုရှင်းပြမလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းထောက်ကာရိုပီယဆန်ရဲ့သတင်းကိုပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကြောင့်ကမ္ဘာတစ်လွှားကကျောင်းတွေပိတ်ထားသလိုကစားကွင်းတွေမှာလည်းလူရှင်းနေပါတယ်။အိမ်မှာမိသားစုနဲ့အတူရှိနေတဲ့ကလေးတွေအနေနဲ့လူကြီးတွေလိုပဲကိုရိုနာဗိုင်းရပ်စ်သတင်းတွေကြားသိရနိုင်ပြီးထိတ်လန့်ကြောက်ရွံ့သွားနိုင်ပါတယ်။ Cleveland Clinic ကလေးဆေးရုံးကပါရဂူKate Ashleman ကအခုလိုပြောပါတယ
် It's always important to start with the kids and find out where they're at.
ကလေးတွေဘာတွေသိထားလဲဆိုတာကိုသိအောင်လုပ်ပြီးအဲ့ဒီကနေစဖို့အရေးကြီးပါတယ်။သူတို့ဘာတွေကြားထားသိထားလဲအဲ့ဒီပေါ်မှာဘလို့ထင်လဲခန်းစားရလဲဆိုတာကိုမေးပါ။နောက်သူတို့နဲ့တင့်လျော်မဲ့နီးနဲ့အမှန်ကိုပြောဖို့အရေးကြီးပါတယ်။နောက်ကလေးတွေကိုမစိုးရိမ်အောင်အပိစကားပြောဆိုစည်းခြင်းနဲ့လို့ပြောသွားတာပါ။ဟာဘတ်စီချောင်းနဲ့တွဲဖက်ဖြစ်တဲ့ Judge Parka Children Center ကပါရဂူ Robert France ကလည်းအခုလိုပြောပါတယ
် You're not going to talk to a 5-year old the same way you would
ငါနဲ့သားကလေးကိုတော့ဆယ်ကျော်သက်ကိုပြောတယ်လို့ပြောလို့မရပါဘူးတဲ့ဒါပေမဲ့ဒီကိစ္စကဘယ်လောက်အရေးကြီးတယ်ဆိုတာသူတို့နားလည်ဖို့လည်းအရေးကြီးတယ်လို့ယူဆကြောင်းပြောသွားတာပါပါရဂူ Robert France ကသတင်းထောက်တီအတွက်သတင်းရှင်းမြစ်တစ်ခုဖြစ်တဲ့ Newswise Forum ကဥဆောင်ဆွေးနွေးသူပညာရှင်တဦးလည်းဖြစ်ပါတယ်။လူကြီးတွေသတိထားရမယ့်အချက်တွေကိုလည်းအခုလိုပြောပြပါတယ
်။ They pick up on our anxiety, they pick up on our fear.
လူကြီးတွေရဲ့ဆိုရင်ကြောက်ရွံ့မှုတွေကကလေးတွေထံကိုကူးဆက်သွားစေနိုင်ပါတယ်တဲ့။လူကြီးတွေကအိမ်မှာတစ်ချိန်လုံးသတင်းတွေကြည့်နေရင်ကလေးတွေလည်းတွေ့မြင်ကြရမှာဖြစ်ပါတယ်။လူကြီးတွေတုံ့ပြန်ချက်ကိုသူတို့လည်းတွေ့မှာပါလူတွေကြားအကွာအဝေးတစ်ခုချပြီးနေဖို့လူကြီးတွေဘလောက်အလေးထားတယ်လဲဆိုတာကိုသူတို့သိရှိသွားမှာဖြစ်တယ်လို့ပြောသွားတာပါ Cleveland Clinic ကလေးဆေးရုံးကပါရဂူ Kate Ashleman ကအခုလိုပြောပါတယ်
Adults want to watch the news making sure that they're not doing it
လူကြီးတွေအနေနဲ့သတင်းကြည့်ခြင်းရင်တောင်မှအမြဲတမ်းကလေးတွေရှင်မှာဒီလိုအပြုတ်မှုတွေမလုံးမိဖို့တတိထားရပါမယ်ဆိုရင်လည်းအပြုတ်မှုမျိုးနည်းနည်းပါပါလောက်တာကအဆင်ပြေပါတယ်။ဒါပေမဲ့ဒီလိုလုပ်မယ်ဆိုရင်လည်းအတူတူလုပ်ပါ။သူတို့ကိုမေးခွန်းနေမေးနိုင်တယ်လို့သူတို့စိုးရိမ်နေတာဒီကိုလည်းဖြေပေးနိုင်ပါတယ်လို့ပြောသွားတာပါ။ကလေးတွေကမေးလာလို့ဘာဖြေရမှန်းမသိဘူးဆိုရင်လည်းမသိချောင်းပြောလိုက်လို့အဆင်ပြေတယ်လို့ပါရဂူ Ashleman ကပြောပါတယ်။ဒီအခြေအနေမျိုးကအရင်ကမကြုံဘူးတဲ့အခြေအနေသစ်ဖြစ်နေလို့ပါလို့လည်းသူကပြောပါတယ်ရှင်။ကျမ Thank you type ပါ
Thank you. VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုကျွန်မခင်ဗျထွေးကတင်ဆက်ပေးပါမယ်ပြည်အောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတနည်းတခြားတိုးလာနေတာနဲ့အများလူတွေမလိုအပ်ဘဲအပြင်မထွက်ကြဘူးတယောက်နဲ့တယောက်ခွက်ခွာခွာနေကြဘူးဆိုတဲ့ညွှန်ကြားချက်တွေကိုတာဝန်ရှိသူတွေကပိုးပြီးတော့တနည်းချက်ချက်ချမှတ်ဆောင်ချက်လာပါတယ်အခုဆိုရင်အမေရိကန်ဝန်ထမ်းအများစုနေအိမ်တွေမှာပဲအလုပ်လုပ်နေကြသလိုအလုပ်ချိန်လျှော့ချခံရတဲ့သူတွေအလုပ်ကလုံးဝရပ်နားခံလိုက်ရတဲ့သူတွေကလည်းတန်းနေချီရှိနေပါတယ်တစ်ချိန်တည်းမှာပဲအခုလိုအချိန်မျိုးမှာမဖြစ်မနေအိမ်ပြင်ထွက်အလုပ်လုပ်နေရတဲ့သူတွေအတွက်အန္တရာယ်ကလည်းကြီးလာပါတယ်ဒီလိုအခြေအနေတွေအောက်မှာစာသင်ကျောင်းတွေကလည်းပိတ်ထားရတာကြောင့်ကလေးငယ်တွေအတွက်ပုံမှန်သင်ကြားမှုပုံစံတွေပြောင်းလဲသွားတဲ့အပေါ်မှာစိုးရိမ်နေကြတဲ့မိဘတွေကလည်းအများအပြားရှိပါတယ်။မမြင်နိုင်တဲ့ဒီယောဂဆူကြီးနဲ့ပတ်သက်လို့စိုးရိမ်မှုတွေကြားမှာအမေရိကန်ပြည်အောင်စုမှာနေထိုင်နေကြတဲ့မြန်မာမိခင်တချို့ကြုံတွေ့ရတဲ့အခက်အခဲတွေနဲ့လက်ရှိအခြေအနေကိုကြော်ဖြတ်နိုင်ဖို့ဘယ်လိုကြိုးစားရုန်းကန်နေကြသလဲဆိုတာတွေကိုဒီတစ်ပတ်အမျိုးသမီးခန္ဓာမှာတင်ပြပေးချင်ပါတယ်။အမေရိကန်ပြည်ထောင်စုဟာလက်ရှိကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအများဆုံးရှိနေတဲ့နိုင်ငံပါ။ရောဂါပြန့်ပွားမှုတွေကိုထိန်းချုပ်ဖို့ကြိုးစားနေတဲ့ကြားမှာကိုပဲကူးစက်မှုနဲ့သေဆုံးမှုတွေတနေ့တစ်ခြားတိုးလာနေတာပါ။လူတွေတယောက်နဲ့တယောက်ခက်ခက်ခွာနေဖို့မလိုအပ်ဘဲအပြစ်မထွက်ဖို့ညွှန်ကြားချက်တွေရှိနေတဲ့တိုင်အောင်မဖြစ်မနေအိမ်အပြင်ထွက်အလုပ်လုပ်နေရတဲ့သူတွေကလည်းရှိနေသေးပါ။ Pennsylvania ပြည်နယ် Lancaster မြို့ကတရိတ်ဆန်စည်းရုံတစ်ခုမှာအလုပ်လုပ်နေတဲ့ကလေးတယောက်မိခင်မဝင့်မုံကတော့ဒီနေ့ဒီနေ့သတင်းစိုးတွေကြားမှာအလုတ်သွားနေရတဲ့သူ့ရဲ့ပူပန်မှုကိုအခုလိုပြောပြပါရစေ
။မန်ကျောင်းကမထွက်ချင်ဘူးပေါ့နော်။မထွက်ချင်ဘူးဆိုတာအခုချိန်မှာပြည်ထဲမှာနေရတာစိတ်အဖြစ်ဆုံးဆိုတာကိုကသိနေတော့အဲ့လိုမသွားချင်ဘူး။ဒါပေမဲ့မသွားလို့ကလည်းမရဘူး။ဒီအလုတ်ကလုတ်ဖို့လုံးနေရမယ်ဆိုတော့အခါကျတော့အလုတ်ထဲသွားရတာကိုပဲစိတ်ထဲမှာကိုအပြင်ထွက်သွားပြီးတော့မှအိမ်ပြန်လာရတဲ့ချိန်မှာကိုကိုကိုအဲ့လိုမယုံတင်တာကြီးဖြစ်နေတယ်။ကိုစီမံနေဒီပိုးကြီးကပါလာမလား။ဒီလိုရှင်ကိုကိုင်နဲ့ပစ္စည်းတစ်ခုခုများခလေးကန်လာလို့ခလေးကိုမြောက်ကြီးနေမလားအဲ့လိုမျိုးစိုးရင်စိတ်ကြီးနေပါအရင်စိတ်ကအရန်စိတ်ပြီးစီမှုကအရန်များခလေးရှိနေတော့လေ
ယောဂကုသခံရမှာကိုစိုးရင်ရတဲ့တစ်ချိန်တည်းမှာပဲလူတွေတော်မများအလုတ်ပြုတ်ကုန်တာတွေအလုတ်အချိန်ရှော့ချခံရတာတွေကလည်းရှိနေတာကြောင့်လက်ရှိအလုတ်ကလေးရက်သွားမှာကိုလည်းစိုးရင်ရပြန်ပါတယ်ခင်ဗျုံဖြစ်သူကနာတာရှိယောဂတဲ့ဖြစ်တယ်မို့မိသားစုအတွက်တယောက်တည်းရုန်းကန်နေရသူအတွက်အခုချိန်ဟာဖြစ်စီမှုအများဆုံးပါပဲလို့လည်းမဝင်ပုံကပြောပြပါဗျ။တ
ော့ကအခုအချိန်နဲ့သွားတာပေါ့။တချို့တပတ်ဆိုလို့ရှိရင်နှစ်ရက်ပဲလောက်ရတယ်တပတ်မှနှစ်ရက်။အချိန်နဲ့သွားသလိုဝင်ွေကလည်းကျော့သွားတယ်။ဒါပေမဲ့အဲ့တော့ကဘာလို့ထပ်ပြီးစိတ်ပြူလဲဆိုတော့တကယ်လို့ဒီယောဂအချိန်တွေကဒီလောက်နဲ့ရက်မသွားဘဲနဲ့ဆက်ပြီးသိုးလာတယ်ဆိုလို့ရှိရင်တော့ဒီကနေ့ပိုင်းပိတ်လိုက်ပါ။ဟိုတော့ဟိုကသိုးတာပေါ့နော်။အဲ့လိုပိတ်လိုက်ပြီဆိုရင်တော့ဝင်ွေကဘာမှမရှိတော့ဘူး။
မဝဲမုံလိုပဲအပြင်ထွက်အလုပ်လုပ်နေရတဲ့မိခင်တွေရှိသလိုအခုချိန်မှာနေအိမ်တွေကနေပြီးအလုပ်လုပ်နေကြတဲ့မိခင်တွေကလည်းတူနေသေးပါ။နေကလေးချင်းချောင်းတွေနဲ့စာတင်ချောင်းတွေပိတ်ထားရတဲ့အချိန်ကိုယ့်ရဲ့နေအိမ်ကိုလည်းရုံးခန်းဖြစ်နေပြောင်းလဲအလုပ်လုပ်နေကြတဲ့မိခင်တယောက်ရဲ့အခက်အခဲကရောဘယ်လိုပါလဲ။ဗာဂျီးနီးယားပြည်နယ်ကကလေးနှစ်ယောက်မိခင်မအေးမုံပြောပြတာကိုလည်းနားထောင်ကြည့်အောင်ပါ။
အခု telework အိမ်မှာလုပ်ရတဲ့ work from home ပေါ့နော်။ဒီမှာလောက်ရတယ်ဆိုတော့ကလေးတွေကလည်းကြောင်းပိတ်ထားရဲဆိုတော့အလုံးမှာတော့လုံးလုံးမျိုး7နာရီတွင်းကို7နာရီလောက်အလုံးလုံးနေရမျိုးမဟုတ်ဘူးပေါ့အိမ်မှာလောက်တာကလေးတွေအိမ်နေတဲ့အချိန်တော့မနေ့စောရေးထားပြီးလောက်ရတာမျိုးပေါ့နော်ဟိုခုလဲအလုပ်က6နာရီခွဲကနေစပြီးလုပ်ခွင့်ပေးရဲဆိုတော့မနေ့စောရေးနဲ့စောစောထားလုပ်လို့ရတယ်ပေါ့နော်ဒီလိုမျိုးတဲ့အချိန်ပြီးတော့လုံးပြီးသေးလို့ဆိုရင်လည်းညနေညသူတို့အိတ်ထွက်လာခြင်းကိုပြန်လုပ်ပေးရပြန်ပြီးတော့အလုပ်ပြီးအောင်လုပ်ရတော့ပါတော့ရှိရပါပေါ့ဒီ ော့အခုအိမ်မှာလောက်ရတာဆိုတော့အချိန်ပိုပေးရတာဆိုလို့ဖြစ်လာပါတော့
ဒီလိုအခက်အခဲတွေကြားမှာပဲအစိုးရကအကောင်တာသမီတွေနဲ့အတူနေထိုင်ခွင့်ရတာကိုတော့ဝမ်းသာတယ်လို့မအေးမုံကပြောပါတယ
်သူတို့ထိတ်ခဲလုပ်တဲ့အတွက်ကြောင့်မလို့ပြင်တော့ပြင်မဲ့တာပေါ့နော်ဒါပေမဲ့ဒီဟိုအိမ်မှာနေတဲ့အတွက်ကြောင့်ကိုမျက်စိရှိမှာဆိုတော့သူဟိုအเจ้าမှာအဝေးမှာရှိနေတဲ့မျိုးတော့မဟုတ်ဘူးပေါ့နော်ပြင်တော့ဒီကလေးကိုဟိုဒေးကဲမှာထားတဲ့နေကလေးတိုင်းအเจ้าမှာထားတဲ့အတွက်ကြောင့်ပေါ့နော်သူတို့ဟိုဒီနေ့လည်းပါဆိုရင်လည်းသူတို့ကောင်းကောင်းစားသလားအိတ်တဲ့ချိန်လည်းကောင်းကောင်းအိပ်ရလားနေ့ဆိုလို့ရှင်လည်းဒီ nap time ပေါ့နော်နေ့လည်းအိပ်ရမယ့်ချိန်မှာကောင်းကောင်းအိပ်ရပါလို့ပေါ့စိတ်ပူတာတော့ဒီသူတို့တခြားကလေးတွေနဲ့ဒီဟိုဆော်ရင်နဲ့ခိုင်းမိတာတော့ဖြစ်မှာလို့ဆိုစိတ်ပူစရာမလိုတော့ပေါ့နော်ကိုရှိမှဒီအိမ်မှာဟိုအလုပ်လုပ်ရင်းနဲ့ဒီသူတို့ကိုကြည့်ရတဲ့အတွက်ကြောင့်ပေါ့တော့အဲ့ဒါတခုတော့ဒီwork from home ကလေပြီးတော့လောရတာအတွက်ပို့ပြီးတော့ဒီကလေးရင်းနဲ့ပို့ပြီးရေကန်မှုရှိရပို့ပြီးတော့ကိုယ်တိုင်စိတ်တိုင်းကြသူတို့အနည်းကဟိုအပြုစုလို့ရပါတော့
ခင်မဖြစ်သူကစီးဝင်တန်းတယောက်ဖြစ်တာမို့ကလေးဒီအတွက်အခုအချိန်မှာပို့ပြီးတော့ကူထားတဲ့အကြောင်းကိုလည်းမအေးမွန်ကပြောပြပါတယ
်အခုအမအမျိုးသားအာဟောပေါ့နော် next ဆိုတော့သူတို့ခုဆိုရင်တာဂူဆိုင်ရာပေါ့နော်ဒီယောဂကိုလည်းပတ်သက်ပြီးတော့ဟိုအလုံးလုံးနေရာကြီးမဲ့ဒီအင်္ဂါလူတွေကိုမကူဆက်အောင်လို့ပြန်လာလို့ရှိတယ်အခိုင်းလို့ရောဟိုအခိုင်းဝင်တဲ့ပေါက်ကနေပြီးတော့ဒီဒီအင်ရှေ့ပေါက်ကနေမဝင်တော့ဘဲနဲ့ပေါ့နော်နောက်ဖေးပေါက်ကနေဝင်ပြီးတော့သူအဲသူဝတ်ထားတဲ့ဝတ်စားရီဒီလက်ဒီပါရီစေးဝတ်စားရီအကုန်ချပ်ပြီးချိုးပြီးတော့မှဒီကလေးတွေနဲ့တွေ့ရမျိုးလို့ဒီအမအိုးနဲ့တွေ့ရမျိုးလို့လောက်တာပေါ့ရ
လက်ရှိအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးရှိနေတဲ့နယူးယောက်ပြည်နယ်မှာနေထိုင်သူကလေးတယောက်မိခင်မမျက်နှိုးစော်ကလည်းလက်ရှိကြက်တဲကြားမှာစာသင်ကျောင်းတွေပိတ်ထားတာမို့တာဖြစ်သူအတွက်ပညာရေးအဆက်ပြတ်မသွားရအောင်တစ်ချိန်တည်းမှာလည်းသူ့ရဲ့စိတ်ပိုင်းဆိုင်ရာထိခိုက်နာကျင်မှုတွေမဖြစ်ရဘဲနဲ့လေ့လာသင်ယူမှုတွေဆက်လုပ်နိုင်ဖို့အတွက်မိခင်တယောက်အနေနဲ့ကြိုးစားရုန်းကန်ပေးနေရတယ်လို့ပြောပြပါတယ
်ဒီရွယ်ရတိရမလားကလေးတွေကကျောင်းတက်တဲ့အခါသူတို့အချင်းချင်းပေါ့နော်ဒီဒီတွေ့ဆက်ဆံပြီးတော့ပေါင်းတင်ဆက်ဆံတဲ့အရွယ်ဆိုတော့လေနော်အာသားလေးသမီးလေးတိရမှာအကြောင်းလာတဲ့အကုန်လုံးကြောင်းပြတ်တယ်ဒါပေမဲ့ဒီအရွယ်ပေါ့နော်ဟိုသုံးတန်းအရွယ်လောက်ဆိုရင်တော့ကျွန်မသိချင်တော့စာရေးကြီးတယ်သို့တော်လည်းကြံတဲ့ဟာတွေကပိုရေးကြီးလိမ့်မယ်ပေါ့နော်သူတို့ဒီကျွန်မတို့ကလေးတွေကို long term ပေါ့နော်ရှေ့ရေးကြရင်ဒီဖြစ်ခဲ့တဲ့ဟာဘယ်လိုမျိုး impact လုပ်မလဲဆိုတာကျွန်မတို့မသိဘူးစာနဲ့ပတ်သက်တာတမျိုးဒါပေမဲ့သူတို့ရဲ့စိတ်ပိုင်းဆိုင်ရာကကျွန်မသိချင်အဲ့ဒါလဲအထူးသတိထားဖို့လိုတယ်မိဘတယောက်အနေနဲ့ပေါ့နော်ကျွန်မသားဆိုအခုအချောင်းပိတ်ခဲ့တဲ့ကတိတ်အစားစားမစားခြင်းတယ်လို့ဖြစ်နေတယ်အဲ့ဒါမျိုးတွေပေါ့နော်ဟိုအချောင်းကအရေးကြီးပင်မဲ့လို့ကဲသူတို့အိတ်ချိန်တိုင်းအိတ်လားသူတို့စားချိန်တိုင်းအရင်ကလိုစားလားသိရမလားသူတို့တငယ်ချင်းတွေကိုဘလောက်တောင်မှလွားနေလဲအဲ့ဒါတွေလည်းအရေးကြီးတယ်လို့ကျွန်မထင်တယ်အာဘာဘလို့ဆိုတော့စာရီဥစားပြန်ပြီးတော့ဖတ်လို့ရတယ်သိတာမလားဟိုဒါပေမဲ့ဟိုစိတ်နဲ့ပတ်သက်တာကြတော့လေအဲ့ဒါကြတော့ catch up လုပ်လို့မရအောင်အဲ့ဒါလေအခုဖြစ်နေအခုဥစား address လုံးမှာအရေးကြီးတယ်လို့ကျွန်မစိတ်ချင်တယ
်ဘယ်သူမှကြိုတွေးမထားတဲ့ coronavirus ကဆိုကြီးဆက်ရောက်လာတဲ့အခါမှာမိခင်တွေရောကလေးငယ်တွေပါဒုက္ခရောက်ကြရတာပါကျောင်းစာတင်နေလေးပုံတစ်ပုံရက်သွားရတာကြောင့်ပုံမှန်တင် जा မှုပုံစံကနေပုံစံပြောင်းလဲပြီးတော့တင် जा မှုပုံစံအစ်အခြေအနေအစ်အောက်မှာနေသားကြအောင်မိခင်ရောကလေးရောစူးစားကြရတယ်လို့လည်းမမြန်လူစောကပြောပြပါဗ
ျပထမတစ်ပတ်တော့ဆိုရင်ပိုဆိုးတာပေါ့နော်ဟိုပထမတစ်ပတ်တော့ကျတော့ချစ်ချင်းအကြောင်းပြေးလိုက်တော့အာဆီယာမတွေကလည်း ready မရှိသေးဘူးထင်တယ်နော်စာတို့မပေးဘူးဟိုစာအုပ်တွေပါတွေလည်းမပေးလိုက်ဘူးကျောင်းမှာသိတယ်မလားဆိုတော့ကိုကပဲကင်ကဘာလို့ရမလဲပေါ့နော်ကလေးနဲ့ဟိုတနေ့လုံးတနေ့လုံးပေါ့နော်ဟိုဆိုတော့အဲ့တော့ပထမတစ်ပတ်ကတော့ဆရာတားရလဲသိရမလားဆရာမကစာမလုပ်ခိုင်းဘူးသိရမလားကိုကပဲအတင်းလုပ်ခိုင်းတယ်လို့မျိုးဆိုတော့လေ तू သိမကြိုက်ဘူးပြီးတော့တကယ်ချင်းနေနဲ့အရန်လွမ်းတော့တရက်တောင်မှ तू တခါအပြင်မှာဆော့နေနဲ့လမ်းလျှောက်သွားလိုက်တယ်တကယ်ချင်းအိမ်ကိုသိရမလားကျမအိမ်ထဲမှာထင်းထင်းချန်နေတော့ပေါ့နော်အဲ့ဒါနဲ့သူအတံမကြတော့ချက်ချင်းသိတယ်လေမရှိတော့ဘူးဆိုတာဒါသူနောက်လိုက်ပြီးတော့ပြန်ပြီးတော့ခေါ်လာပြီးတော့ရှင်းပြရတာပေါ့နော်အခုလောလောဆယ်အရန်ခက်တယ်တကယ်ချင်းလည်းတွေ့လို့မရဘူးဆီယမကလည်းသိရမလား အကြောင်းလည်းမသွားရဘူးဒါပေမဲ့အရေးကြီးတယ်ပေါ့နော်ဒီဖြစ်နေတဲ့ဟာအိမ်မှာပဲနေရမယ်အဲ့လိုမျိုးအပြင်သွားပြီးတော့တငယ်ချင်းတွေနဲ့တွေ့လို့မရသေးတဲ့အချိန်ပေါ့နော်အိမ်မှာပဲနေရမယ်ပေါ့နော်
အသက်အရွယ်မရွေးကြားမှမရွေးဆင်းရဲချမ်းသာမရွေးလူသားအလုံးရဲ့အသက်ရှင်နေထိုင်မှုတွေကိုအန္တရာယ်ပေးလာနေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်လူတွေရဲ့နေထိုင်မှုပုံစံတွေလူမှုဘဝတွေမှာအခက်အခဲတွေနဲ့အပြောင်းအလဲတွေကတော့တိတိတသားကြုံလာနေရတာပါဒီလိုလက်ရှိအခြေတဲကာလမှာကလီနီကင်တွေရင်ဆိုင်ရတဲ့အခက်အခဲတွေနဲ့အတွေ့အကြုံတွေကတော့ပြောလို့ကုန်နိုင်မယ်မထင်ပါဘူးစမရီရဲ့မိခင်တွေကဘာသူကဘာသားတွေအားလုံးကိုနာကပီစူကြီးကနေအမြန်ဆုံးကစ်လွတ်နိုင်ကြပါစေလို့ဆုတောင်းရင်းနဲ့ပဲဒီတစ်ပတ်မျိုးသမီးကဏ္ဍကိုကျေးဇူးနဲ့ရနာခွင့်ပြုပါရှင်ကျမဒီထွေးပ
ါ American ပြည်တော်စုမှာကိုရိုနာဗိုင်းရပ်စ်တန်းကိုစပြီးတော့ခံရတဲ့ပြည်နယ်ကတော့အနောက်မြောက်ကဒီဝါရှင်တန်ပြည်နယ်ပါအဲ့ဒီမှာယောဂကုသတဲ့အဓိကနေရာတွေကတော့တက်ကြီးဆောက်ရှောက်ကြီးနေရာတွေပါငကိုယောဂခံရှိသူတွေနောက်ဒီအသက်အရွယ်ကြီးသူတွေဟာဒီယောဂဒဏ်ကိုအများဆုံးခံရသူတွေဖြစ်တယ်လို့လည်းပညာရှင်တွေကထောက်ပြထားပါတယ်ဝါရှင်တန်ပြည်နယ်က Harvard View Medical Center မှာခွဲစိတ်ကံစီမံခန့်ခွဲမှုအလုပ်လုပ်နေတဲ့မမမထွန်းကိုကျွန်တော်ဆက်သွယ်ပြီးတော့ဒီဝါရှင်တန်ပြည်နယ်ရဲ့နောက်ဆုံးအခြေအနေအကြောင်းကိုကျွန်တော်မေးမြန်းထားပါတယ်လာမမို့တော့ခင်ဗျဒီကိုရိုနာဗိုင်းရပ်စ်စပြီးတော့အမေရိကမှာဖြစ်တာဝါရှင်တန်ပြည်နယ်မှာပေါ့လေဆိုတော့ဒီလိုစပြီးတော့ယောဂကူးစက်မှုဖြစ်တဲ့အခါမှာဘလို့လူမျိုးတွေဘလို့လူအုပ်စုတွေမှာအဓိကစပြီးတော့ဖြစ်တာကိုတွေ့ရပါလေအန
်ကိုမင်္ဂလာပါရှင်ကျမတို့ရဲ့နောက်ဆုံးတော့ပြီးခဲ့တဲ့ဟိုစနေနေ့ကထုတ်လွှင့်တာပါเนาะအဲ့ဒီအချိန်မှာကျမတို့ပြည်နယ်မှာဟိုလူနာပေါင်း 4,310 ရှိတယ်ပြီးတော့189ပေဆုံးတွေပေါ့နော်အခုပေဆုံးတဲ့လူတွေကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းအကြီးတဲ့လူတွေကပုံများပါတယ်ဟိုပြောဆိုလို့ကျင်တာကတော့ရှင်းရှင်းလေးပါဟိုအသက်ကြီးတဲ့လူတွေမှာကိုခံအားကနေသွားပြီသူတို့ကိုခံအားကနေသွားတဲ့အပြင်ဒီဟိုပေါ့လေဟိုသူတို့ရဲ့နောက်အခုဖြစ်နေတဲ့ပေါ့နော်သူတို့စီမှာယောဂbackground လေးရှိတယ်ကွယ်ဥမာစီဂျိုသွေးတို့ဟိုဒါမဟုတ်ဘောလေဒီဟိုအသက်ရှူလမ်းကြောင်းဆိုင်ရာဘောလေအစမာတို့ပါလို့အဲ့လိုမျိုးတွေရှိတဲ့ခါကျတော့သူတို့ကိုယောဂသွားပြီးတော့ဟိုရောက်သွားတယ်ဆိုလို့ရှိရင်ယောဂကအရန်ကိုဘယ်လိုပြောမလဲပူဆက်တာအရန်မြန်တယ်
ဆိုတော့ COVID-19 ကြောင့်စပြီးတော့ဒီကွယ်လွန်တဲ့သူကလည်းပဲဒီတက်ကြီးကေဟာပဲဟုတ်ဆိုတော့ဒီအဲ့ဒီနောက်ပိုင်းမှာကျတော့ဒီတက်ကြီးကေဟာနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေကပို့ပြီးတော့ဒီတင်းတင်းကြပ်ကြပ်ဘလောက်အထိအောင်ဆောင်ရွက်ပေးနေပါလဲ
ဆိုတော့ Morozi မှာဒီယောဂစပြီးပြန့်ပွားတာကသူတို့ဒီ Nursing Home ကစတယ်လို့ပြောတယ် Nursing Home ကိုပေါ့နော်ဒီဟိုသူတို့ဟို Navy Seal ကလာပြီးတော့မှ lockdown လုပ်လိုက်တယ် lockdown လုပ်လိုက်တယ်ဝင်လူဝင်လူထမပေးလို့တော့ပြီးလို့ရှိရင်ဒီသူ့ရဲ့ဟို special ဟိုစပေါ့နော် special cleaning team ပေါ့နော်သူတို့ clean ဟို clean worker တွေပေါ့လေသူတို့မှ machine လုပ်တဲ့ဟိုလူတွေကိုအပြင်ကနေ professional clean ဖို့အတွက်သူတို့ခေါ်ရတယ်ပေါ့နော်အခုသူတို့အကုန်လုံးအဲ့လိုမျိုးပြင်လုပ်ကြတယ်
အမေရိကမှာဒီပထမပိုင်းတော့တော့ပေါ့လေဒီသမ္မတဒေါ်နယ်ထရမ့်ကဒီဧပြီလလေးလောက်အထိပဲဒီ social distancing မကောက်ကိုအိမ်မှာတိကျခွဲနေဖို့ဆိုတဲ့ဟာမျိုးကိုဟိုသူကသူပြောထားတာပါဆိုတော့ဒါမဲ့လည်းပဲဟိုပြီးခဲ့တဲ့ဟိုသတင်းပတ်ထဲမှာပဲပေါ့လေဟိုဒီလို social distancing လုပ်မဲ့ရက်ကိုဧပြီလကုန်အထိဆိုပြီးတော့ရက်တိုးပြီးတော့သတ်မှတ်လိုက်ပါတယ်ဆိုတော့ဒီလို social distancing လုပ်ဖို့ဟာဘာကြောင့်အရေးကြီးတယ်လိုအပ်တယ်လို့ထင်ပါလဲ
ဒီသွားတဲ့ပုံမှာကျမတို့ဘလို့ကောက်ွယ်မလဲဆိုလို့ရှိရင်ဥမာပေါ့လေဟိုကိုကအပြင်ထွက်သွားတယ်ကိုရကိုပြင်ထွက်သွားတယ်တိတိတော့အလုပ်ထဲမှာလုပ်တယ်အဲ့အလုပ်ထဲမှာလည်းပဲကိုဥမာထမင်းနေလဲစားစားလဲဆိုလို့ရှိရင်ကျမကမလုပ်လဲဆိုလို့ရှိရင်သူများနဲ့ခတ်ဝေးဝေးလေးမှာသွားပြီးတော့ထိုင်စားလိုက်တယ်ဟိုပေါ့နော်အဲဟိုဒီပြီးလို့ရှိရင်ကိုကနည်းနည်းဟိုဒီလူထူထပ်တဲ့နေရာမှာတကယ်ဖြတ်ကြတယ်ဥမာဘတ်ကားတွေစီးရတယ်ဆိုလို့ရှိရင်ကျမကဟိုမတ်စတာတယ်ပေါ့နော်ပြီးလို့ရှိရင်ပြန်လာလို့ရှိရင်ခါတိုင်းဆိုလူကြီးတွေကိုက လူကြီးတွေဆိုလို့ရှိရင်လူကြီးတွေရှိတော့အိမ်ဆိုရင်တော့အမေတွေကိုခရောက်သားတော်ပြကြတယ်ပေါ့နော်အမေပါညာပေါ့အဲဒါမဟုတ်လို့ရှိရင်လည်းခလေသားကျမမှာသားငယ်ကကျမကိုအမြဲတမ်းပြစ်ဖက်တယ်ပြန်လာလို့ရှိရင်အမေပြန်လာမလားဆိုအဲ့ခါကျရင်ကျမမပြောလဲသားမလာနဲ့အမေနာလို့ဆိုတော့သူ့ကိုဟိုကဟိုစလိုက်တယ်မလာသေးတော့အမေပါလောက်ရမယ်ဆိုတော့ဒီရေချိုးကလည်းတန်းဝင်လိုက်တယ်ဝတ်စားတွေလဲတယ်ရေချိုးတယ်ပြီးတော့မှဒီအဝတ်စားတွေကိုလောက်နေတယ်ပြစ်ပြစ်ထည့်လိုက်တယ်ပေါ့နော်ထည့်လိုက်တယ်ပြီးရင်ကိုရေချိုးမချိုးပြီးမှသူ့စီလို့လာပဲဆိုတော့ကိုမကိုမတတ်ဘူးလို့ကိုကိုကိုအမြဲတမ်းယုံကြည်ထားအမယ်ဒီနေရာမှာကိုကယောဂရှိတဲ့လူတယောက်လို့ကိုကိုကိုလည်းအမြဲတမ်းထိလုပ်ပေးရမယ်သူများပေါ့မှာဆိုတော့ကိုကသူသူများရှိလားဆိုတာထက်ကိုဒီလူကိုရှောင်တာထက်ကိုကိုစီမှာရှိလို့ရှိခဲ့လို့ရှိရင်ပေါ့နော်ဟိုကိုစီမှာရှိရင်သူများကိုမကူအောင်ကိုပါကိုအရင်ကာကွယ်ထားမယ်
ကိုကဒီ medical center မှာပေါ့လေဒီဟိုအလုပ်လုပ်နေတဲ့ကျမရဲ့ဝန်ထမ်းတူဖြစ်တဲ့အခါကျတော့ကိုကိုတိုင်းအတွက်ရောဟိုဘာရီမြန်းကြိုပြီးတော့ပြင်ဆင်ထားပါလေ
အကယ်လို့များဖြစ်သွားခဲ့ရင်ဆိုတော့အပေါ်မှာကျမကကိုကိုကို isolate လုပ်ဖို့အတွက် quarantine နေဖို့အတွက်ပေါ့နော်အခန်းတစ်ခန်းကိုတတ်တတ်လူနာခန်းဆိုပြီးတော့ကျမဖွင့်ထားတယ်ဆိုတော့ဟိုပိတ်ထားတာပေါ့နော်ဒီဒီအိမ်အိမ်ငန်းထဲမှာဟိုဥစားနဲ့ရေချိုးကန်နဲ့အင်တာနဲ့အခန်းကိုကျမပိတ်ထားလိုက်တယ်ဒီအခန်းကိုတက်တက်လုပ်လိုက်တယ်ဒီကငါတကယ်လို့ဖြစ်ခဲ့မယ်ဆိုလို့ရှိရင်ငါမိသားစုနဲ့ငါနေလို့မရဘူးဆိုတော့ကလေးတွေကိုခွဲသိပ်ပါမယ်ကိုနဲ့ဟိုပေါ့လေကိုပါကို isolate လုပ်နိုင်တဲ့အခန်းတစ်ခန်းကိုပါကိုစောက်ထားတယ်ဆိုတော့အဲ့လိုမျိုးဟိုတားနိုင်လို့ရှိရင်ပေါ့လေဒီမှာလည်းပဲအဲ့လိုမျိုးကျမဟိုကျမလိုမျိုးပေါ့လေမဖြစ်မနေသွားရတယ်ဆိုလို့ရှိရင်ကိုဟိုလုံးလုံးစစ်တဲ့နှစ်ပတ်သုံးပတ် isolate လုပ်နိုင်တဲ့ quarantine လုပ်နိုင်တဲ့အခန်းတစ်ခန်းကိုပြင်ဆင်ဖို့လုပ်တယ်ဆိုတော့မမကြီးမှဆိုလို့ရှိရင်လည်းပဲဟိုဟိုအပြည့်မသွားနဲ့ဆိုတော့လူတိုင်းကတော့စောင့်နေရေးအချိန်တွေကြောက်သွားတာရှိတယ်အဲ့ဒီအတွက်ကြောင့်ပေါ့လေအပြင်ဟိုသွားတယ်လာတယ်ဆိုလို့ရှိရင်လည်းပဲပြန်လာဟိုဟုတ်တယ် center white မရှိဘူးလက်ကိုရေနဲ့ဆေးပါအမြဲတမ်းလေနဲ့စီမလို့အပ်ပဲနဲ့မထိတွေ့နဲ့ဘာခုမှမထိနဲ့ကိုယ့်လက်ကိုအိတ်တက်တယ်လားထဲတာလိုက်ဟိုဟိုကျမဆိုဈေးသွားလို့ချင်းခလေးတဲ့ကိုပြောကိုယ့်လက်ကိုအိတ်တက်တယ်ထဲဘာမှမထိနဲ့ဆိုတော့ကိုထိကျင်တာတော့မထိနဲ့ဆိုတော့ဘာတစ်ခုကိုမှမယုံနဲ့ဘသူ့ကိုမှလည်းမယုံနဲ့ကိုလည်းမယုံနဲ့သူများကိုလည်းမကူးစေနဲ့ပေါ့နော်ဟုတ
် So Washington ပြည်နယ်ရဲ့လက်ရှိအနေအထားလေးလည်းပြောပြအောင်
Washington State မှာတော့အများကြီးပြင်ဆင်ထားတယ်ခုနကကျွန်မထပ်ပြောချင်တာက Washington State မှာပြီးခဲ့တဲ့တစ်ပတ်ကသူတို့သတင်းဌာနမှာပေါ့လေသူတွေဒီကပြောလဲဆိုတော့ဒီ social distancing ရပုံပြီးတော့အကျိုးထိရောက်ပါတယ်ဆိုတာမြင်တယ်ဒီအခုဘာတွေလောက်လဲဆိုတော့ခုန social distancing လောက်လိုက်တဲ့ခါကျတော့သူတို့သတ်မှတ်ထားတဲ့အဲ့ဒီအချိန်တုန်းကကူးစက်နှုန်းကပေါ့နော်အဲ့ဒီအချိန်တုန်းကကူးစက်နှုန်းဒီလိုပုံစံနဲ့ပါလေဆက်သွားမယ်ဆိုလို့ရှိရင်လူတစ်ယောက်က 2.7 ပေါ့လေဟိုလောက်ပေါ့လေကူးနိုင်တယ်ပေါ့လေ2ယောက်ခွဲ3ယောက်မိပါလောက်ပြန်ပြီးကူးနိုင်တယ်လို့သူကသတ်မှတ်ထားတယ်ဒါပေမဲ့ဒီ social distancing လုပ်လိုက်တဲ့အခါကျတော့ဒီသူတို့တွေ့လာတဲ့ဒီသူကစားတွေ့လာတာကြောက်သွားတယ်
ဒီတရင်ပတ်အတွက်သိပ္ပံနဲ့နေတင်တာကဏ္ဍမှာလို့နာဗိုင်းရပ်စ်ပေါ်အကူးဆက်ခံရသူတွေကိုကုသရမှာဆင်းဝင်တန်းတွေအတွက်အထောက်ကူပေးမဲ့ဆက်ရုပ်ကိုဘေကျင်းကသုတေသနပညာရှင်တစုကတီထွင်လိုက်တဲ့အကြောင်းပြောပြပေးပါပါ။ကျွန်မခင်မင်းတပ်ပါ။တင်းနိုင်ငံဘေကျင်းမြို့တော်မှာရှိတဲ့ချင်းဝါတက္ကသိုလ်ဟာထိတ်တန့်သိပ္ပံပညာရှင်တွေနဲ့တရုတ်ခေါင်းဆောင်တွေကိုမွေးထုတ်ပေးတဲ့တက္ကသိုလ်တစ်ခုဖြစ်ပါတယ်။ဒီတက္ကသိုလ်ကပမောက္ခကျန်ကန်တီဒီဇိုင်းဆွဲပြီးဖန်တီးလိုက်တဲ့ဆက်ယုံဟာအဝေးထင်းခလုတ်နဲ့ထိန်းချုပ်ပြီးခိုင်းနိုင်ပါတယ်။ဒီလိုခိုင်းဖို့ဒီဆက်ယုံမှာတက်ထားတဲ့ကင်မရာကိုအသုံးပြုတာပါ။ကင်မရာထဲမှာမြင်နေရတဲ့ဆက်ယုံရဲ့လှုပ်ရှားမှုကိုကွန်ပျူတာဂိမ်းစ်တွေမှာလိုပဲအဝေးထင်းခလုတ်ဂျွိုင်းစတစ်ကိုသုံးပြီးထိန်းချုပ်ပေးနိုင်ပါတယ်။အခုလိုဆေးကုသရေးအတွက်အကူအညီပေးနိုင်မဲ့ဆက်ယုံကိုတီထွင်ဖို့သူဘယ်လိုအကြံရလာတာပါလဲ။ တရုတ်နိုင်ငံမှာဖြစ်ပေါ်နေတဲ့ရောဂါဟာကိုရိုနာဗိုင်းရပ်စ်ပိုးအသစ်ကြောင့်ဖြစ်ကြောင်းတရုတ်အစိုးရကကဘာကိုအသိပေးချင်ဟာ2019ဒီဇင်ဘာလကုန်ဖြစ်ပါတယ်ဒီရောဂါဒဏ်ကိုတိတိတသားခံစားလာရခြင်းဟာတရုတ်နှစ်တကူချိန်နဲ့လဲတိုက်ဆိုင်နေတာပါဒါကြောင့်လူတွေအတွက်ဘလို့အကျိုးရှိအောင်လုပ်ပေးရင်ကောင်းမလဲလို့ပမောက္ခကျန်းစဉ်းစားနေချိန်မှာပဲတငယ်ချင်းဖြစ်တဲ့ဆင်ဝါဆေးုံကြီးကအကြီးကဲဒေါက်တာဒုံချဟောင်းနဲ့စကားတွေပြောရင်အကြံရလာတာပါတဲ့ဆရာဝန်ကြီးကသူတို့ဆေးကုသပေးတဲ့အခါမှာအဓိကပြဿနာကဆရာဝန်တွေကိုယ်တိုင်ဒီယောဂအကူးဆက်ခံနေရတာလို့ပြောပါတယ်ဒီခါမှာဆရာဝန်တွေအတွက်အသုံးတည်ပြီးအကူအညီပေးနိုင်မဲ့ဒီဆက်ယုံမျိုးကိုဖန်တီးဖို့ဒီဇိုင်းဆွဲပစ်တယ်လို့ဆင်ဝါတက္ကသိုလ်ပေါမောက်ခလည်းဖြစ်ဆေးရုံဒီဇိုင်းဆိုင်ရာအကြီးအကဲလည်းဖြစ်တဲ့ဒေါက်တာကျန်ကန်တီကMandarin ဘာသာနဲ့အခုလိုပြောပါတယ်
当时呢因为这个新冠病毒呢
coronavirus ကိုစက်ပြန်ပေါ်မှုဆိုးဝါးလာနေတာကြောင့်ဒီလိုအချိန်မျိုးမှာကျွန်တော်တို့လို engineer တွေဘက်ကဘာအကူအညီပေးနိုင်မလဲလို့စဉ်းစားပါတယ်ဒီခါမှာ robot ဆေးရုံတွေကအဆင်ပြေမယ်လို့တွေးမိပါတယ်ဒါကြောင့် Dr. Dong Jahao နဲ့ကျွန်တော်ဆွေးနွေးဖြစ်ပါတယ်သူတို့ဆေးရုံတွေမှာကျုံနေရတဲ့အကြီးအမားဆုံးပြဿနာကကုသပေးတဲ့ဆရာဝန်တွေကိုယ်တိုင်ဒီယောဂအကူးဆက်ခံရတာလို့သူကပြောပါတယ်ဒါကြောင့်ဆက်ရုပ်တွေကိုဆံဝင်အလုပ်ဝင်ပြီးလုပ်ပေးနိုင်အောင်လုပ်ရင်တော့အဆင်ပြေမယ်လို့ပြောသွားတာပါပမောက္ခကျန်းဟာသူ့ကျောင်းသားတချို့ကိုခေါ်ပြီးတငယ်ချင်းဖြစ်သူဒေါက်တာဒုံနဲ့တခြားဆရာတယောက်ကိုပါပါစေပြီးအဖွဲ့ဝင်ဆယ်ဦးပါတဲ့ဆက်ရုပ်တီထွင်တဲ့အဖွဲ့ကိုဖွဲ့ပါတယ်ဆင်ဝါဆေးရုံကြီးကအကြီးကဲသူဖြစ်တဲ့ဒေါက်တာဒုံချောင်းကတော့ဒီဆက်ရုပ်တီထွင်ရာမှာဆေးဘက်ဆိုင်ရာအကြံပေးဖြစ်နေတာဝန်ယူခဲ့သူပါသူတို့ဖန်တီးလိုက်တဲ့ဆက်ရုပ်ကိုကြည့်ရအောင်ပါတကယ်တော့ဆက်ရုပ်လက်ကိုဘိန်းပေါ်တင်ထားတာမျိုးပဲဖြစ်ပါတယ်ဒါပေမဲ့သူ့ဆက်ရုပ်ကယောဂခံစားနေရသူကိုအော်ထရာဆောင်းရိုက်တာတို့လူနာရဲ့ဗစံကတရွေးနမူနာကိုယူပေးတာတို့ဖြင့်သွေးခုန်နှုန်းဆန်းတာလို့နှစ်ချက်နဲ့ဆရာဝန်တွေစစ်ဆေးဆန်းသက်တာအတော်များများကိုလုပ်ပေးနိုင်ပါတယ်သူ့မှာကင်မရာလည်းတက်ထားတာမို့လူနာနဲ့တခန်းထဲမှာနေစရာမလိုပဲကင်မရာမှာကြည့်ပြီးတော့လူရာကိုခိုက်နိုင်ပါတယ်။ဒါအပြင်ဆရာဝန်ဟာလူနာနဲ့တမျိုးတည်းမှာရှိနေစရာလည်းမလိုဘူးလို့ဆက်ရုပ်တီထွင်တဲ့ပေါမောက်ကဂျန်ကပြောပါတယ်။ဒီဆက်ရုပ်ကိုလက်မောင်းမှာ digital နှစ်ချက်ကိုတက်ပေးထားပါတယ်။သူကဒီ digital နှစ်ချက်ကိုသုံးပြီးလူနာရဲ့နှလုံးခုန်တဲ့အနေအထားအပြင်အဆုတ်တို့ဘာလို့လို့တခြားကိုရင်းအင်္ဂါရဲ့အခြေအနေတွေကိုပါထောက်လှမ်းပေးနိုင်တာဖြစ်ပြီးဆရာဝန်တွေလူနာနဲ့တိတ်များများဆဆထိတွေ့မှုမလုပ်ရအောင်စီစဉ်ပေးထားတယ်လို့ပမုခကျန်ကံတီကပြောပါတယ
်因为医生都很英勇但是呢因为呢就说这个
ဆရာဝန်တွေကတိတ်တက်တိရှိကြပါတယ်ဒါပေမဲ့ဒီဗိုင်းရပ်စ်ပိုးကတိတ်ကိုအကူးဆက်မြန်ပါတယ်ဒါကြောင့်ဒီလိုဆက်ရုပ်တွေကိုအနည်းအကြီးဆုံးဖြစ်တဲ့အခုလိုကိစ္စမျိုးမှာသုံးနိုင်တာကြောင့်တိတ်ကိုအရေးပါပါတယ်လို့ပြောသွားတာပါအစလုံးကတော့သူတီထွင်တဲ့ဆက်ရုပ်ကအာဂါသစခန်းတို့လကဘာစူဇန်ရီတို့လိုသူတေသနာလုပ်ငန်းတွေမှာပဲတုံးတဲ့ဤပညာကိုတုံးထားတဲ့အတွက်သူဟာသူအားလုံးကိုဘာအကူအညီမှမလိုဘဲနဲ့လှုပ်ဆောင်ပေးနိုင်ပါတယ
်我们原来的设计呢实际上是一个完全
ကျွန်တော်တို့ကနူးထွင်ထားတဲ့ဒီဇိုင်းက robot ဆက်ရုပ်ကိုယ်တိုင်ပဲအလုပ်အားလုံးကိုလှုပ်သွားဖို့ပါပဲသူ့လုပ်ကိုဘယ်သူကမှကူစရာမလိုအောင်လှုပ်ဖို့ပါလူနာစီကိုတိုက်ရိုက်သွားပြီး ultrasound scan ဖတ်တာတို့နှလုံးခုန်နှုန်းနားထောင်တာတို့အသက်ရှူတဲ့အနေအထားအဆုတ်တို့ဘာတို့ကိုလက်ချက်နဲ့စစ်ဆေးတာနားထောင်တာတို့ကိုပါလုပ်နိုင်ပါတယ်။ဒါပေမဲ့ဆံဝင်တွေကအကြံပေးကြပါတယ်။အားလုံးအော်တိုမက်တစ်ပဲမလုပ်ပါနဲ့တဲ့။ဘာဖြစ်လို့လဲဆိုတော့လူနာကိုနှစ်သိမ့်ဖို့သူ့စိတ်တည်ငြိမ်အောင်လုပ်ဖို့အတွက်အနားမှာလူတယောက်ယောက်တော့ရှိဖို့လိုတယ်လို့သူတို့ကပြောကြလို့ပါ။ဒီဆက်ရုပ်ကိုတီထွင်လို့ပြီးသွားတဲ့အခါမှာတော့လေချောင်းဆံရဆက်ရုပ်ဒီဇိုင်းဘာသာအတွက်ပါရဂူဖွဲ့ယူဖို့ကြောင်းတက်နေတဲ့သူတေသနာကျောင်းသားချမ်းယူနဲ့ဆန်းသက်ကြည့်ကြပါလေ။သူကဗမောက္ခကျန်ကံတီရဲ့ဆက်ရုပ်သူတေသနာအဖွဲ့တွေကပါ။
我感觉
သူကဆက်ရုပ်ဆိုတော့ကျွန်တော်နည်းနည်းတော့လန့်လာပေါ့။ဒါပေမဲ့တကယ်တမ်းဒီဆက်ရုပ်လဲလာဆန်းသက်ရောတကယ်ကိုနူးညံ့နေတာတွေ့ရတယ်လို့ချမ်းယူကပြောသွားတာပါ။ဗမောက္ခကျန်ကံတီကတော့ဆီလောကမှာဆရာဝန်တွေကိုပဲအလုပ်တွေပုံပေးထားတာကသူတို့ကအန်ဒီရင်းတွေကိုဆွဲပို့တယ်လို့ဖြစ်နေတယ်လို့ပြောပါတယ်။ဒေါက်တာဒုံချဟောင်းကတော့ဒီဆက်ရုပ်တွေကိုဆေးရုံအဆောင်တွေမှာလက်တွေ့ရောစမ်းသပ်တာပါနှစ်မျိုးစလုံးလုပ်ကြည့်ရင်လည်းပဲပို့ပို့ပြီးကောင်းလာအောင်လုပ်နိုင်ပါပါ။အဲ့ဒီတော့မှလက်တွေအသုံးချပြီးအသုံးတည့်တဲ့ဆက်ရုပ်ကိုရမယ်လို့ထင်ကြောင်းပြောသွားတာပါ။ တို့သူတေသနာအဖွဲ့ကဖန်တီးထားတဲ့ဆက်ရုပ်ကနှစ်ရုပ်ရှိပါတယ်။ဒီဆက်ရုပ်နှစ်ရုပ်စလုံးကိုဘေကျင်းမှာရှိတဲ့ဆင်ဟွာချန်ကောင်းဆေးရုံနဲ့ဒီတန်ဆေးရုံတွေမှာဆရာဝန်တွေနဲ့အတူလက်တွဲလုပ်စီခဲ့တာပါ။ဒီဆက်ရုပ်တွေကိုဆင်ဟွာတက္ကသိုလ်အာဂတဆိုင်ရာအင်ဂျင်နီယာကျောင်းမှာပဲယာယီသူတေသနာဓာတ်ခွဲခန်းတစ်ခုလုပ်ပြီးသူတို့အဖွဲ့ကဖန်တီးခဲ့တာဖြစ်ပါတယ
်။来说呢，实际是我的副业，我的主业呢是。
အခုလိုဆေးရုံဒီဇိုင်းထွင်တာဟာအချိန်ပိုင်းလောက်တာပါကျွန်တော်လက်ရှိအလုပ်ကလင်းမြန်ဒီဇိုင်းနဲ့ပတ်သက်ပြီးသင်ပေးတဲ့ဆရာအလုပ်တော့ဒီလိုဆေးရုံမျိုးတွေထပ်ပြီးဖန်တီးခြင်းနဲ့ဆန္ဒရှိပေမဲ့သူတို့တက်ကတော့ရံပုံငွေသိမ့်မရှိတော့ဘူးလို့လည်းပြောပါတယ်ဒီဆေးရုံတစ်ခုအတွက်တရုတ်ယွမ်ငွေ5သိန်းလောက်ကုန်ကြတာဖြစ်ပြီးသူတို့အတွက်ရံပုံငွေအခက်အခဲရှိနေတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိက္ခာနဲ့နေပညာကဏ္ဍကိုဒီမှာပဲရှင်းလာမယ်ပါစီနောက်တော့မှာပြန်ပြီးဆုံးပြပါမယ
်။ View in Myanmar Wi-Fi စီစဉ်ရဲ့အရင်က mobile app ကိုဇန်နဝါရီလကောင်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်။View in Myanmar Wi-Fi အစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ View in Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ App Store မှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store မှာ View in Bami ဆိုတဲ့ App ကို download လုပ်နိုင်ပါတယ်။ View in Myanmar ဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြချင်ပါတယ်ကိုရိုနာဗိုင်းရပ်စ်ကမ္ဘာကာယောဂါဘေးဆိုးကြီးဟာယောဂါကူးစက်မှုတိုးလာတာနဲ့တည်ဆုံးသူဥယျာဉ်တိုးလာတာလို့ပြဿနာတွေနဲ့မကတော့ပဲတခြားပြဿနာမျိုးစုံဖြစ်ပွားရအခင်းကျင်းတစ်ခုဖြစ်လာနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြံနေမှာပြောကြားလိုက်ပါတယ်ဒီယောဂါဆိုးကကမ္ဘာတလွားလူမှုရေးရောစီးပွားရေးကိုပါရိုက်ခတ်လာနေတယ်လို့ Geneva မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါWHO ရဲ့စီးရင်စရာတွေအရအခုဆိုကမ္ဘာတလွားဒီယောဂအကူဆက်ခံရသူကသက်တမ်းကျော်လာနေပြီဖြစ်ပြီးသေဆုံးရသူက9000ကျော်နေပြီလို့ Tedros ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုင်နေချိန်ကျုံနေရတဲ့အရေးပေါ်အခြေအနေအရ EU ဥရောပသမဂ္ဂနိုင်ငံတွေစီပြင်ပနိုင်ငံတွေကနေတင်သွင်းတဲ့ဆေးပစ္စည်းကိရိယာတွေဆေးပတ်ဆိုင်ရာအကာအကွယ်သုံးပစ္စည်းတွေအတွက်တွင်းကုန်ခွန်ကောက်ယူမှုကိုယာယီဆိုင်းငံ့ထားမှာဖြစ်ကြောင်းဥရောပကော်မရှင်ကတောက်ကြံနေမှာကြေညာပါတယ်။ဆေးရုံတွေနဲ့ကျန်းမာရေးလုပ်သားတွေရဲ့လိုအပ်ချက်တွေကိုသိထားတဲ့အတွက်ဒီဆေးပစ္စည်းဈေးကြောင့်သူတို့ဝမ်းမပိစေပဲအဆင်ပြေအောင်လုပ်ပေးတာဖြစ်ကြောင်းဥရောပကော်မရှင်ဥက္ကဋ္ဌကပြောပါတယ်။ကမ္ဘာကာယောဂါ COVID-19 ကိုတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားတဲ့ကြေညာချက်တစ်စောင်ကို American Chinese Asia Society အဖွဲ့နဲ့ 21st Century China Center တို့ပူးတွဲပြီးဧပြီလ3ရက်ရက်စွဲနဲ့ထုတ်ပြန်လိုက်ပါတယ်။ဒီကြေညာချက်ကိုအမေရိကန်တရုတ်နှစ်နိုင်ငံဆက်ဆံရေးကျွမ်းကျင်သူတွေ၊ထင်ရှားတဲ့အမေရိကန်သုတေသီတွေနဲ့အမေရိကန်အစိုးရအစ်မြင့်အရာရှိဟောင်းစုစုပေါင်းအယောက်90ကပူးတွဲလက်မှတ်ရေးထိုးထုတ်ပြန်ခဲ့တာပါ။အရှိတောင်အာရှဒေသနဲ့ထိစပ်နေတဲ့တရုတ်နိုင်ငံရဲ့ရှေးလျားတဲ့နယ်စပ်တစ်လျှောက်တရားမဝင်ဝင်ရောက်မှုတွေကိုထိန်းချုပ်ရေးအတွက်တရုတ်နိုင်ငံကတိုးမြှင့်လှုံ့ဆော်နေပါတယ်။တရုတ်နိုင်ငံတွင်ဟူပေပြည်နယ်မှာကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုကိုထိန်းချုပ်နိုင်ခဲ့ပြီဖြစ်ပေမဲ့ကမ္ဘာအနှံ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကတသန်းကျော်နေတာကြောင့်အခုအခါမှာပြည်ပကနေပြန်ပြီးကူးစက်လာမယ့်အရေးကိုတရုတ်အာဏာပိုင်တွေကအာရုံစိုက်ဆောင်ရွက်နေကြတာဖြစ်ပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ယောဂါကူးစက်မှုအရေးပေါ်အစီအစဉ်ကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းကိုစိတ်နှပြကျမ်းမာကြပါစေ။VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ
This program has come to you from the Voice of America, Washington.